Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ24ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုည9:30အထိမေးခင်ပြောင်စုမြို့တော် Washington DC ကနေ line to meter 24 25 32နဲ့51ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအ itans မှာဒီနေ့ရဲ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုနားလောင်နေသူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတတောင်ပေါ်ကနေအနားမြူခင်နောက်ဆုံးကြိမ်ဖြစ်တဲ့အမေရိကန်ပြည်သူတွေကိုအင်ဂျီတော်ကနေခရစ်စမတ်နှုတ်ခွန်းဆက်စကားပြောကြားလိုက်ပါတယ်ဘာလမျိုးကခရစ်စမတ်ဇေးကိုတိုက်ခိုက်ခဲ့တဲ့သူရဲ့2 ตอร์ซัตตู ਨੇ IS နှစ်ဦးကိုတူနီးရှားအာဏာပိုင်တွေကတောက်ချနေမှာဖမ်းဆီးလိုက်ပါတယ်။အာဖဂန်ဆိုရီးယားနဲ့ငင်းချိုင်းဆွေးနွေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တာကိုတာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒီသားတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြားမှာကရှမ်ပီကကြေးရွာနားမှာလက်လက်ကြီးကြီးကြလို့ဒေသခံပြည်သူတွေထိခိုက်တဲ့ထဲမှာကလေးငယ်တွေလည်းပါဝင်နေတယ်ဆိုတဲ့အကြောင်းကို
ကကလေးတွေကိုထိကျမအနေနဲ့တတော်ကိုစိတ်မကောင်းဝမ်းနဲ့ပြည်ရဲ့အခုဆိုရင်ကျမကြားတာ3နှစ်ကလေးပါတယ်6နှစ်ကလေးပါတယ်ပေါ့နော်အဲတော့ကျမလည်းမိခင်ပြောက်ပါအဲဒါကြောင့်မို့ကျမအနေနဲ့
ဒုက္ခတဲ့အရေးကူညီဆောင်ရွက်နေတဲ့ဒေါ်မေရီတောင်ကအချင်းတွေကိုအခုလိုပြောသွားတာကိုမကြခင်မှာပြည်စုံကြားဖို့ရှိပါတယ်ဒါပြင်ခရစ်စမတ်ကာလနဲ့တိုက်ဆိုင်တဲ့အကြောင်းအရာတွေကိုမြန်မာတခွင်နဲ့သူ့အကြောင်းအစီအစဉ်တွေမှာဒီညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါ
ဂျော်ဒန်မြေနောက်ဖက်ကမ်းနဲ့ဂျေရုဆလင်မြို့အရှေ့ဘက်ချမ်းကဂျူးတွေရဲ့အင်အားသက်တည်ဆောက်မှုတွေအပေါ်ဆန့်ကျင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပူးတွဲကမကထလုပ်တဲ့နိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတနမန်ရေးရာတုံ့ပြန်လိုက်ပါတယ်။မစ္စတာနေတန်ယာဟူးကနယူးဇီလန်နဲ့ဆီနီဂေါနိုင်ငံကတန်အမတ်တွေကိုအကြံပေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဆိုပြီးတော့အစ္စရေးနိုင်ငံကိုပြန်လာဖို့စနေနေ့ကအမိန့်ထုတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကမဲခွဲဆုံးဖြတ်တာကိုအဲ့ဒီနိုင်ငံနဲ့အတူဗင်နီဇွဲလားနဲ့မလေးရှားနိုင်ငံတွေရဲ့တောင်းဆိုချက်နဲ့အစီအစဉ်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံကဒီလိုလှုပ်ဖို့ပထမကမ်းလှမ်းခဲ့ပေမဲ့အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အီဂျစ်သမ္မတအဘရယ်ဖတ်တာအယ်စစီတို့ကြာသပတေးနေ့ကတယ်လီဖုန်းနဲ့ပြောကြပြီးတဲ့နောက်သူတို့ရဲ့တောင်းဆိုချက်ကိုအီဂျစ်ဘက်ကပြန်ရုပ်သိမ်းသွားခဲ့တာပါ။အစ္စရေးတွေရဲ့အင်အားစီမံကိန်းတိုးချဲ့တာတွေအလင်းမြန်ဖြစ်နေတာနဲ့ပတ်သက်ပြီးတော့လက်ရှိအမေရိကန်သမ္မတအိုဘားမားရဲ့အစိုးရထဲမှာစိတ်ပြတ်တာတွေဟာတောက်ကြနေကအဆိုးဆုံးအခြေအနေအထိရောက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်ချဖို့အတွက်အမေရိကန်ကတာမန်လုံရိုးလှုပ်စင်အတိုင်းမဟုတ်ဘဲနဲ့ခွင့်ပြုခဲ့တာဖြစ်ပါတယ်။အမေရိကန်ကအစ္စရေးနိုင်ငံဘက်ကအကြိမ်ကြိမ်ခါခါရပ်တည်ခဲ့ပေမဲ့လည်းပါလက်စတိုင်းတွေရဲ့နယ်မြေထဲမှာအင်အားစီမံကိန်းတည်ဆောက်တာနဲ့ပတ်သက်ပြီးတော့စိုးရိမ်တာတွေကိုအစ္စရေးဘက်ကလစ်လျူရှုခဲ့တယ်လို့အင်ဂျီတော်ရဲ့အမျိုးသားလုံခြုံရေးဒုတိယအချံပေးဘန်ရော့စ်ကပြောပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇေရန်တိုက်ခိုက်သူအဖြစ်တန်ရရှိခံရသူအနစ်အမန်ရဲ့ဒူတော်ဆက်သူတူနဲ့အားရစစ်သွေးကြွားနှစ်ဦးတို့ကိုတူနီးရှားအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ပြည်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်။တန်နရာရှိခံရသူ၃ဦးဟာပါလင်မြို့မှာအကြမ်းဖက်တက်ခဲ့သူအနစ်အမန်နဲ့အဆက်အသွယ်လုပ်သူတွေအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးထုတ်ပြန်ချက်မှာပြောထားပါရယ်။သူတို့၃ဦးကိုတောက်ကြတဲ့ကဖမ်းဆီးလိုက်တာပါ။တစ်ချိန်ထဲမှာပဲရာနဲ့ချီတဲ့လူတွေဟာစနေနေ့မှာတူနီးရှားနိုင်ငံမြို့တော်တူနစ်ကလမ်းတွေပေါ်ထွက်ပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးဆွေးခဲ့ကြပါရယ်။အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်နေတဲ့ပြည်ပရောက်တူနီးရှားနိုင်ငံသားအလုံးကိုပြန်ခေါ်ပြီးမိခင်နိုင်ငံမှာတရားရင်ဆိုင်မှုလူပေါင်း100လောက်ကအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါရယ်။ပြီးခဲ့တဲ့နှစ်မတ်လက IS တို့တိုက်ခိုက်ခဲ့တဲ့ဘာဒိုပြတဲ့အပြင်ဘက်မှာဆန္ဒပြသူတွေစုယုံခဲ့ကြတာပါအဲ့ဒီဖြစ်ရမှာကမ္ဘာလက်ခီးသွား22ဦးနဲ့တူနီရှားရဲတပ်ဦးတို့ကိုတနတ်တမားကပစ်သက်သွားခဲ့တာဖြစ်ပါတယ်မီလန်မြို့မှာအီတလီရဲ့ပစ်ခတ်မှုကြောင့်တေဆုံသွားပြီဖြစ်တဲ့အမန်နီရဲ့ဖြစ်နိုင်ခြေရှိတဲ့အပေါင်းပါတွေကိုဂျာမနီတာဝန်ရှိသူတွေလိုက်လံရှာဖွေနေချိန်နောက်တနေ့မှာပဲတူနီရှားမှာအခုလိုဖမ်းဆီးမှုဖြစ်ပေါ်တာပါခရစ်စမတ်ပွဲတော်ကာလကိုတနင်္ဂနွေလုံးကျင်းပနေခြင်းဖြစ်ပေမဲ့လို့ယာနဲ့ချီတဲ့ထောက်လှမ်းရေးတွေကတော့အာလရက်ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရေးတွေဆက်လုပ်သွားမယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါတယ်ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲကလည်းပူပေါင်းကြံစီသူတွေရှင်းပြအဓိကအာရုံစိုက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ပြောပါရယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတဂရောမီရှယ်အိုဘားမားနဲ့အတူသမ္မတတာဝန်ကနေအနားမယူခင်နောက်ဆုံးအကြိမ်ဖြစ်အင်ဂျီရောကနေခရစ်စမတ်နှုတ်ခွန်းဆက်ရင်သမ္မတတာဝန်ထမ်းဆောင်ချိန်မှာဆောင်ရွက်ခဲ့တဲ့အောင်မြင်မှုတွေကိုပြောကြားသွားခဲ့ပါတယ်
And the greatest gift that Michelle and I have received over the last 8 years has been the honor of serving as your president and first lady.Together we fought our way back from the worst recession in 80 years
and got longer than shinita kala ma michelle na du lakkhan yashi kade a kaung song lat saung mong ga ro tamara ne tamara garo a phi amu than kwen ya kade da be phit par de ne paung 80 twin so wa so si wa ye chit chong cha mu ga ni chano ro atu de kwa yong thwet kha ja da lu ko ne twin a lou lat me nou a nain song phin aw lou nai ga ja par de မေရိကန်နိုင်ငံသားတန်းတဲ့10လောက်အတွက်ကျမကြီးအာမခံချက်ရအောင်လုပ်ပေးနိုင်ခဲ့တယ်လို့ကြီးပီးသားလူတွေအတွက်လည်းအကာအကွယ်ပေးနိုင်အောင်စီစဉ်ပေးနိုင်ခဲ့ပါတယ်ကဘာတော်မှာအမေရိကန်ကိုလေးစားအောင်လုပ်နိုင်ခဲ့သလိုကျွန်တော်တို့ကလေးတွေအတွက်ကဘာကြီးကိုအကာအကွယ်ပေးဖို့တိုက်ပွဲဝင်ရမှာဥဆောင်မှုပေးခဲ့တဲ့အကြောင်းသမ္မတဥပမာကခရစ်မတ်အကြိုနေ့မိန့်ခွန်းမှာပြောကြားခဲ့တာပါအိမ်မီတော်ကထုတ်ပြန်ခဲ့တဲ့ဗီဒီယိုမိန့်ခွန်းမှာတော့အမေရိကန်စစ်သည်တွေနဲ့မိသားစုတွေရဲ့အခန်းကဏ္ဍကိုလည်းသမ္မတဥပမာနဲ့သမ္မတကရော်တို့ကအလေးထားပြောကြားတော့ခဲ့ပါတယ်ခင်ဗျာ
IS စစ်သွေးကြော်တွေဟာဖျားเจ้าတွေနဲ့ Christmas အားလိုက်ရက်ကာလလူသွားလူလာများတဲ့နေရာတွေကိုတိုက်ခိုက်ဖို့လုံဆောင်နေတယ်လို့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကနိုင်ငံတော်အမှာရှိတဲ့ဒေသခံရဲတပ်ဖွဲ့တွေနဲ့လုံခြုံရေးတာဝန်ရှိသူတွေကိုတတိပေးလိုက်ပါတယ်စစ်သွေးကြော်တွေကသူတို့ပြစ်မှတ်ထားတိုက်ခိုက်နိုင်တဲ့နေရာတွေနဲ့ဖျားเจ้าတွေကိုသူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာပေါ်မှာတင်လိုက်ပြီးတဲ့နောက်အခုလိုတောက်ကြနေမှာကြေညာခဲ့တာပါနိုင်ငံသားတွေအနေနဲ့သူတို့ရဲ့အနီးအနားပတ်ဝန်းကျင်တွေမှာဘာတွေဖြစ်နေတယ်ဆိုတာကိုတတိရှိကြဖို့နဲ့မတင်ကစရာလှုပ်ရှားမှုတွေတွေ့ရင်သတင်းပေးကြဖို့အကြံပေးထားတယ်လို့ FBI ပြောခွင့်ရ Andrew MS ကတောက်ကြနေမှာပြောပါရယ် FBI အနေနဲ့ချင်းချောက်မှုကဘလောက်အထိဖြစ်နိုင်တယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာပဲဒီကိစ္စကိုခြေရခံလိုက်နေတယ်လို့လည်းသူကပြောပါရယ်ဂျာမနီနိုင်ငံဘာလင်မြို့မှာလူ၁၀ယောက်သေဆုံးပြီး56ယောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS ဘွဲ့ကသတင်းလာနေကပြောပါရယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စီးရီးယားနိုင်ငံလက်ပုံမျိုးမှာနောက်ဆုံးကြံနေတဲ့သဘုံတွေကြာသပတေးနေ့ကမြို့ကနေထွက်သွားပြီးတဲ့နောက်မှာတော့စီးရီးယားနိုင်ငံသားရာပေါင်းများစွာဟာသူတို့ရဲ့အိမ်တွေကိုကြီးဖို့အတွက်လက်ပုံမျိုးကိုတောက်ချနေကပြန်ရောက်လာကြပါတယ်။မကြာသေးခင်ကပဲလက်ပုံစစ်ပွဲအတွင်းလုံခြုံအနေအများနဲ့ရှီတန်းဆင်းရဲတာဖြစ်ခဲ့တဲ့နေရာတွေကိုမြို့ကနေရောက်လာကြပြီးတော့အပျက်စီးတွေကြားကနေသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုရှာဖွေရွေးထုတ်ခဲ့ကြပါတယ်။အဲ့ဒီတဲကတချို့တွေဟာသူတို့ရဲ့အိမ်ကိုပြန်မြောက်တာ9နှစ်ကျော်ရှိသွားပြီဖြစ်ပါတယ်။လက်ပုံမျိုးနေရာတော်မြမြမတိုက်ပွဲဖြစ်နေတာတွေမရှိတော့ပေမဲ့တချို့နေရာတွေမှာတော့ပြတ်တောင်းပြတ်တောင်းနဲ့အကြမ်းဖက်တိုက်ခိုက်တာတွေရှိနေပါသေးတယ်။လက်ပုံမျိုးအပြင်မှာရှိတဲ့သဘုံတွေကမြို့တဲကိုတောက်ကြနေကနေအမြောက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်၃ယောက်သေဆုံးခဲ့တယ်လို့လည်းစီးရီးယားဆူရပိုင်းရုပ်တံသတင်းကကြေညာပါတယ်။လက်ပုံမျိုးအပြင်ဘက်ကသဘုံတွေထိန်းချုပ်ထားတဲ့ကြီးလက်ဒေသပိုင်းမှာတော့တောက်ကြနေကလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေတယ်လို့စီးရီးယားလူခွင့်အဆောင်ကြီးအဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံရဲ့ပဋိပက္ခကိုဖြည့်ရှင်းဖို့အတွက်ကာဇက်စတန်နိုင်ငံအစတန်နာမြို့မှာညီညာရေးဆွေးနွေးပွဲတွေကျင်းပဖို့ရုရှား၊အီရန်၊တူရကီ၊စီးရီးယားနိုင်ငံတွေကသဘောတူခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေကပြောကြားလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံနဲ့2015ခုနှစ်မှာသဘောတူညီမှုရလိုက်တဲ့အရင်ကလျှို့ဝှက်ထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုဆက်ရွက်ဆက်ရန်အတော်များများကိုနိုင်ငံတကာအမှုမျိုးစွိုင်း Agency IAEA ကသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြလိုက်ပါတယ်။တိစားရက်အထောက်အထားတွေကိုထုတ်ပြန်ခွင့်ပြုလိုက်တဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမှုဝါဒရေးရာအစီအမံကိုယ်စားလှယ် Federica Mogherini ရဲ့အစာကိုလည်းတောက်ကြနေကအတူပူရဲထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းဒီနျူကလ িয়ার သဘောတူညီမှုအချက်လက်တွေကိုဘာကြောင့်ခုလိုလူသိရှင်းများထုတ်ပြန်ရသလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ပြောမထားပါဘူး။ဒီထုတ်ပြန်ဖော်ပြချက်တွေထဲမှာ Iran နျူကလ িয়ার သဘောတူညီမှုအသက်မဝင်ခင်ဆက်ရက်အလို2016 January 6ရက်နေ့ကအချက်လက်တွေလည်းပါဝင်ပါတယ်။သဘောတူညီမှုစာချုပ်ရဲ့ဖော်ပြချက်အရ Iran ရဲ့နျူကလ িয়ার အစီအမံနဲ့ပတ်သက်လို့ဘလို့တိုင်းတာမလဲဆိုတာရှင်းရှင်းလင်းလင်းဖော်ပြထားတာရှိတယ်လို့ပဲလို့မိုဟီရီနီရဲ့စာထဲမှာဖော်ပြပါရယ်သဘောတူညီမှုစာချုပ်ကတတ်မှတ်ထားသလိုပဲအီရန်အနေနဲ့အရည်အသွေးနဲ့ယူရေနီယံ30ကီလိုဂရမ်ထက်ကျော်ပြီးတော့ထုတ်ယူခြင်းမရှိခဲ့ဘူးလို့ဆိုပါရယ်အရည်အသွေးနဲ့ယူရေနီယံကနေနျူကလ িয়ার လက်နက်ထုတ်လုပ်ဖို့မရပေမဲ့နောက်ပိုင်းမှာလက်နက်ထုတ်လုပ်လောက်တဲ့အဆင့်ထိတိုးချဲ့လုပ်ကိုင်နိုင်ပါရယ်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းအင်ကိုလက်နက်အတွက်မဟုတ်ပဲစွမ်းအင်ထုတ်ယူဖို့အတွက်တသက်သာအသုံးပြုဖို့သဘောတူညီမှုရထားကြတာပါအီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်နေတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသက်စာချိန်ဆိုပွဲမတိုက်ခင်တလားလောက်လို့တောက်ကြနေမှာဒီလိုထုတ်ပြန်လိုက်တာဖြစ်ပါတယ်
။အောက်ကန်ဆိုရနဲ့ညီညာရေးဆွေးနွေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တာကိုတာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့15နှစ်ကြာအောက်ကန်စစ်ပွဲကိုအမှန်တကယ်ပြီးဆုံးနေတယ်ဆိုရင်အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေတင်ယူထားတာကိုအဆုံးသတ်ဖို့ဖိအားပေးတယ်လို့တောင်းဆိုလိုက်ပါတယ်။ကျွန်တော်တိုက်နေတာဟာလွတ်လပ်ရေးအတွက်ပါအာဖဂန်နစ္စတန်နိုင်ငံမှာပြည်ပတပ်တွေရှိနေသမျှကာလပတ်လုံးငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးပြောနေတာတွေဟာအတိတ်ပဲရှိဘူးလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဇာဘီဟူလာမူဂျာဟစ်က VOA ကိုတောက်ကြနေကပြောပါတယ်ကုလသမဂ္ဂရဲ့အာဖဂန်နိုင်ငံအကူအညီပေးရေးအဖွဲ့ခေါင်းဆောင်တာတာမီချီယာမာမိုတိုကအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့အခုသတင်းပတ်အစောပိုင်းကကုလသမဂ္ဂလုံးမှာပြန်ပြီးတောင်းဆိုလိုက်တဲ့ပုံမှာသူကအခုလို တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်အာဖဂန်နိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့စိတ်ဝင်စားနေတဲ့သူတွေအားလုံးအနေနဲ့ပြည်ပကတပ်တွေကိုအာဖဂန်နိုင်ငံတွေကနေထွက်ခွာအောင်ဖိအားပေးပြီးအာဖဂန်နိုင်ငံအတွက်လိုအပ်တဲ့အစိုးရစနစ်တစ်ခုကိုအာဖဂန်ပြည်သူတွေရွေးချယ်ဖို့ခွင့်ပြုတင်တယ်လို့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်ခင်ဗျာ။
တောင်ဆူဒါန်နိုင်ငံပေါ်တန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့နဲ့လက်နက်ရောင်းချခွင့်ပိတ်ပင်ရေးအမေရိကန်ရဲ့တင်ပြချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကပယ်ချလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံထဲမှာ9နိုင်ငံကသာထောက်ခံပြီးတော့ကျန်10နိုင်ငံကကြားနေတာပါ။ပြည်ရန်ချက်အတီးဖြစ်ဖို့လုံခြုံရေးကောင်စီရဲ့ထောက်ခံမဲ့ကိုမဲလိုအပ်တယ်လို့အမေရိကန်အဖွဲ့ဝင်နိုင်ငံတွေကဗီတိုအနာသုံးပယ်ချတာမျိုးမဖြစ်ဖို့လဲလိုပါတယ်။ရုရှား၊တရုတ်၊ဂျပန်၊မလေးရှား၊ဗင်နီဇွဲလာအပါအဝင်အာဖရိကတိုက်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့အန်ဂိုလာ၊အီဂျစ်နဲ့စီနီဂေါ်တို့ကကြားနေခဲ့ပါတယ်။မဲရလတ်တွေပေါ်တိတ်ကိုစိတ်ပြတ်မိပေမဲ့တိတ်တော်မအောင်အော်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဆမန်သာပါဝါကပြောပါရယ်ရှေ့မှာဘာဆက်ဖြစ်မလဲဆိုတော့အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရင်ပြီးတော့လူမျိုးရုံးတပ်ဖြတ်မှုအတွေ့ကုလသမဂ္ဂကသတိပေးချက်ထုတ်ပြန်ထားချင်းဆူဒန်ပြည်သူတွေအတွက်အရေးတကြီးဖြစ်နေချိန်မှာနိုင်ငံရှိခုကဘေးဖယ်နေကြတယ်လို့ဆမန်သာပါဝါကပြောပါရယ်တောင်ဆူဒန်မှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်လို့နေနေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကပြောခဲ့တယ်လို့မဲရလအပေါ်စိတ်ပြတ်မိတယ်လို့လည်းဆိုပါရယ်ဒီလိုအခြေအနေဖြစ်မလာအောင်လုံခြုံရေးကောင်စီကတိတာထင်ရှားတဲ့ရှေ့သို့လှုပ်ဆောင်ချက်မရှိဘူးလို့မစ္စတာဘန်ကင်မွန်ရဲ့ပြောခွင့်ရကဆိုပါရယ်
ဂျာမနီကွန်းလက်တိုက်စစ်မှု Julian Draxler ကို PSG အသင်းကဝယ်လိုက်ပြီဖြစ်ပါတယ်။ Wolfsburg အသင်းမှာကစားနေတဲ့ Draxler ကို PSG က Britain Sterling ပေါင်း38သန်းပေးပြီးတော့ဝယ်လိုက်တာဖြစ်တယ်လို့ Wolfsburg အသင်းကစနေနေ့မှာအတည်ပြုပါတယ်။ Arsenal ကနေခေါ်ဖို့သတင်းတွေထွက်နေတဲ့အသက်23နှစ်အရွယ် Draxler ဟာ PSG နဲ့၄နှစ်ခွဲစာချုပ်ချုပ်ဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။
ကိုရရန်နဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာမယ်အရင်ဆုံးတော့ခရစ်စမတ်ကာလပျော်ရွှင်နေရမယ့်အချိန်မှာတိုင်းရင်းသားတွေကတော့ဆေးဘေးဒဏ်ကြောင့်အသက်လွပြီးပြင်းနေရတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ခရစ်စမတ်နဲ့နှစ်တကူကာလမကြာခင်ကြာရောက်တော့မှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတိုင်းရင်းဒေသတွေမှာတိုက်ပွဲတွေမဆင်းနိုင်သေးတဲ့အတွက်အားလည်းရဲ့ယာတီကိုမဆင်နွှဲနိုင်ပဲဘေးလွယာကိုထွက်ပြေးနေကြရပါတယ်ဒီနေ့မနက်ပိုင်းမှာလည်းရှမ်းပြည်နယ်ကုတ်ခိုင်ဘက်မှာကြေးရွာရဲ့နီးမှာလက်နက်ကြီးကြီးကြလို့ကလင်းငယ်တွေပါဝင်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအတွက်ခရစ်စမတ်နဲ့နှစ်တကူလို့ခါသမယမှာတိုက်ပွဲတွေအမြင့်ဆုံးရက်ကြဖို့လက်နက်ကင်ပြိပခါတွေမှာပါဝင်နေသူတွေကိုတိုင်းရင်းသားလူမှုအဖွဲ့ကြီးတွေကတိုက်တွန်းနေကြပါတယ်ပြည်စုံကိုတော့မတ်စုမွန်ကဆက်ပြောပြပေးပါမယ်
ဟုတ်ပါတယ်ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်နက်ဖက်ကကျေးရွာအနီးမှာကျေးရွာနားကိုလက်နက်ကြီးကြီးကြားလို့ကလေးငယ်လေးတွေအပါအဝင်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်လာရှိုးစေယုံကိုပို့ဆောင်ကူတာမှုခံယူနေရတယ်လို့ကိုရိုင်းသွားရောက်ပြီးကူညီပေးဖို့စီစဉ်နေတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါ်မယ်ရီတွန်ကအခြေအနေကိုအခုလိုရှင်းပြပါတယ်
တက်ကနေမှသူကလက်နက်ကြီးနဲ့ပြစ်လိုက်တာအဲဒီနံပုံဆိုရဲကြော်ကိုအဲဒီစားဘက်ကိုဖြည့်ရှိပြီးမှအဲ့မှာရှိနေတဲ့အဲ့ကလေးလေးအမိသားစုနဲ့ပြောတယ်ငါရောက်တော့ပေါ့နော်ခုခဲကနေဒီမှာ reverse နဲ့ပြရောက်လာပြီလို့ပြောတယ်ဒါကလေးတွေကိုထိဒီမှာအနေနဲ့တော်တော်ကိုသိမကောင်းဝမ်းနဲ့ကြည့်ရဲအခုဆိုရင်ဒီမှာကြားတာ3နှစ်ကလေးပါတယ်6နှစ်ကလေးပါတယ်ပေါ့နော်အဲတော့ဒီမှာလည်းမိခင်ပြောက်ပါအဲဒါကြောင့်မို့ဒီမှာအနေနဲ့ဒါသိမကောင်းတော့ဒီမှာဒီမှာဘာကူညီလေးနိုင်လို့ရှောက်ချစ်ချစ်ကိုပြင်ပြပါပေါ့နော်ဒီလိုအချိန်ကြီးခါကြီးရဲ့ချိန်ကြီးတွေမှာအထူးဖြစ်စားဟာဆိုလို့ရှိရင်ဒါကဖိယံဘာသာတရားကိုယ်ွယ်ရဲ့လူတွေရဲ့အထွတ်အမြတ်ထားတဲ့နေ့ဖြစ်တယ်ပေါ့နော်ဒီလိုအချိန်တွေမှာတော့မဒါကိုတပ်မတော်အမိအဖဆပြီးကြောနေတဲ့တပ်မတော်တွေကဒီလိုလက်လွတ်စပယ်စီးမဲ့ကမဲ့ဒီလိုတာတော့တော်တော်ကိုဒါမဖြစ်တဲ့အမှုပဲပေါ့ဒါကိုကျမတို့နိုင်ငံတော်အစိုးရနဲ့ပို့ပြီးမှလူပန်းမြင့်ချမ်းရေးကျူရှင်နိုင်ငံတော်အတိုင်းပင်ခံနေလဲပို့ပြီးမှလူသားချင်းစာနာမှုစုကိုရရှိထားတဲ့လူတွေလဲပါစကားတစ်ခုမှမပြောတာဆိုတာကျမအနေနဲ့ဒါလူသားချင်းစာနာမှုကိုပြီးနေလူကြောင့်လဲတော်တော်လေးတော့စိတ်မကောင်းဝမ်းနဲ့နေရအော်အော်နေရပေါ့နော
်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစီးရဲတင့်မာမှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အချိန်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားရာခရစ်စမတ်ကာလဖြစ်တယ်လို့မကြခင်မှာလဲ2016ကုန်ဆုံးတော့မဲ့နှစ်တကူကာလရောက်တော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ
်။ခုခိုင်ပါဝင်ပြန်မှာပြန်ပြီးတော့ဟိုစနစ်တန်တွေကြားရတယ်၊စိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်။အဲ့လိုပဲကျွန်တော်တို့ဒီတစ်ဆင့်ဒေသမှာရှိနေတဲ့ဒုက္ခတွေတစ်ပိုင်းသောဆိုရင်လည်းသီလစာသားနဲ့အသေးချင်းဆိုရင်သွားကြနဲ့ဒေနယာဟုဆိုရင်မသွားကြနဲ့ဆိုတော့အကန့်တ်တွေကြားထဲမှာနေနေရတယ်လို့ကျွန်တော်တို့သိရပါတယ်ရှင့်။ဒီလိုကိုလူမျိုးတွေဘာသာရေးအချို့မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှအော်ပြေးလွားနေရတယ်တခြားသူတွေအများစုပေါ့ခရစ်စမတ်ကာလမို့လို့ဂျုံပိတ်ကြတောင်းပိတ်ကြတဲ့အပျော်ကြီးတွေထွက်ပြီးတော့ယေရှုတော်ချီးမွမ်း ရမယ်ကာလမှာသူတို့မှာတော့ကြောက်ရွံ့နိုင်ဘူးပြီးတော့ချိန်မောင်းဖက်နေရဘူးပေါ့နော်အဲ့ဒါဟာဒီကြီးမားတဲ့စိတ်ထားရပဲဖြစ်နေမိုင်းနဲ့
အခုလိုတိုင်းရင်းဒေသတွေမှာစစ်မီးမငြိမ့်နိုင်သေးတာဟာဒေါန်ဆန်းစုကြည်ဦးဆောင်ပြီးဖော်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးလုပ်ငန်းစဉ်ကိုအယုံကြည်မဲ့စေပြီးငြိမ်းချမ်းရေးကြိုးပမ်းမှုလမ်းကြောင်းကိုတွေ့ဖယ်စေတဲ့အမျိုးသားရင်ကြားစေရေးကိုထိပါစေတဲ့အဖြစ်တွေဖြစ်တဲ့ဆိုတာကိုလည်းချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲဒီဇင်ဘာ23ကကြေညာချက်ထုတ်ခဲ့ပါတယ်အထူးသဖြင့်အခုလိုခရစ်စမတ်ကာလမှာကချင်နဲ့ရှမ်းမြောက်ဒေသဘက်ကစစ်ပြေးစစ်ရှောက်ဒုက္ခသည်တွေဘေးကင်းပါစေကြောင်းချင်းတိုင်းရင်းသားတွေအနေနဲ့စုမုံကောင်းတောင်းပေးပါတယ်လို့လဲချင်းလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ချင်းပြည်နယ်တိတိန်မြို့အခြေဆိုင်ဇူမီလူငယ်များအသင်းအတွင်းရေးမှူးဦးထံဘန်းလျံကပြောပါတယ
်ဒီတိုင်းစုတုံးတဲ့ခါတိုင်းမှာမြန်မာပြည်သင်းချင်းချမ်းဖို့ပေါ့နော်ကျွန်တော်တို့ဒီ Christmas အချိန်မှာလည်းပြီးတော့နှစ်တကူအချိန်မှာလည်းကျွန်တော်တို့တကယ်ကိုစုတောင်းပေးပါတယ်စုတောင်းနေပါတယ် Christmas အချိန်ခါမှာကျွန်တော်တို့စုတောင်းပေးပါတယ်ဖျက်ဆင်ကောင်းကြီးပေးပါစေ
စစ်ဘေးကြောင့်နှစ်ချီတင်းချောင်နေရတဲ့ဒုက္ခသည်တွေအပြင်လက်တလောစစ်ဘေးကြောင့်တင်းချောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်အခုဆိုရင်စောင်းရသည်လို့အေးချမ်းလာတဲ့ရာသီဥတုဒဏ်အပြင်စားနပ်ရိက္ခာအခက်ခဲတွေလည်းဖြစ်နေတာကြောင့်ဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာစားနပ်ရိက္ခာတွေအမြန်ဆုံးအကူအညီပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးနဲ့တရားမျှတရေးအဖွဲ့ကဦးသောမတ်ထမ်ရှမ်မုံကပြောပါတယ
် IGDP တွေကိုကျွန်တော်တို့အစိုးရကလူလျှို့ရှုထားဖို့တောင်းဆိုချင်ပါတယ်ဒီလိုအရေးကိုဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဒီစက်မတော်ပိုင်းပေါ့လေစက်မတော်ဆက်ဆုံးစစ်ပေးစစ်ပန်ထားဖို့အတွက်ကျွန်တော်တို့အားလုံးအကျိုးရပေးတောင်းဆိုချင်ပါတယ
်အရသာအစိုးရလက်ထက်အမျိုးသားရင်ကြားစည်းရုံးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို27ရာစုပင်လုံးအခြေခံပြီးအခုဆိုရင်တိုင်းနယ်ပြည်နယ်အသီးသီးမှာ NCA လက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးသားအစ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့အစီအစဉ်ဆောင်ရွက်နေကြချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းဒေသတွေမှာထိုးစစ်တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေစေစည်ရေးတင်းမာမှုအနေအထားအပေါ်မှာတိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးငြိမ်းချမ်းရေးကိုရှေ့ရှုပြီးတာဝန်ယူလုပ်ဆောင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မဆုမွန်တက်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတက်ဆက်ပေးပါမယ်ခရစ်တော်လို့အဓိပ္ပာယ်ရတဲ့ Christ နဲ့ပြန်လည်ပေါင်းစည်းခြင်းလို့ခေါ်တဲ့ Mass တို့ပေါင်းပြီးခေါ်ဝေါ်တဲ့ဒီ Christmas ပွဲတော်ရောက်ရှိလို့လာပါပြီချစ်ချင်းမြတ်တာတွေနဲ့ပျော်ရွှင်ပွဲရာ Christmas Gala ရောက်ရှိလာနေပြီမဲ့လည်းမြန်မာပြည်ရဲ့နေရာတချို့မှာတော့စစ်ပွဲတွေကြောင့်ဒေသခံပြည်သူတွေပျော်ရွှင်မှုနဲ့ကင်းကွက်နေရပါတယ် Christmas မှာနှစ်သက်အတွက်မျှော်လင့်ဆုတောင်းခြင်းနဲ့အတူလာမယ့်နှစ်သက်ဟာငြိမ်းချမ်းတဲ့နှစ်ဖြစ်ဖို့ဆုတောင်းရင်းနှစ်သက်ကိုကြိုးစားကြရတဲ့ပတ်သက်လို့ဒီတစ်ပတ်ရဲ့မြန်မာတခွင်စီစဉ်ကနေ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ဆက်ပေးထားပါတယ်ရှင
်ဖောင်းမြင်ခြင်းကိုပြန်လည်အောင်မိတဲ့အနေနဲ့ကျင်းပတဲ့ခရစ်စမတ်ပွဲတော်ဟာဒီဇင်ဘာနဲ့အတူရောက်ရှိလိုလာပါပြီ။အခုဆိုရင်ခရစ်တော်ဖောင်းမြင်တာ2016ခုနှစ်ရှိပြီဖြစ်ပြီးကမ္ဘာနဲ့အဝန်းကခရစ်ယာန်ဘာသာဝင်တွေကမကအခြားသူတွေပါခရစ်စမတ်ပွဲတော်ကိုပါဝင်ဆင်နွှဲလာကြတာပါ။ခရစ်စမတ်ဆိုတာခရစ်တော်ရဲ့မွေးနေ့ပွဲကိုဆင်နွှဲရုံတသက်မဟုတ်ပဲမိသားစုတွေတငယ်ချင်းတွေပြန်လည်ဆုံဆီကြလက်ဆောင်တွေအပြန်အလှန်လဲလေကြပျော်ပွဲရှင်ပွဲတွေလည်းကျင်းပကြတာမို့ချစ်ချင်းမြတ်တာတွေထုံမုန်းတဲ့ကာလလို့ဆိုနိုင်ပါတယ်နှစ်ဟောင်းကုန်ချိန်ခရစ်စမတ်ကာလရောက်ပြီဆိုတာနဲ့လူသားတွေဟာမြစ်သက်မှာကောင်းခြင်းတွေဖြစ်ပေါ်လာဖို့မျှော်လင့်ဆုတောင်းကြတာလည်းသမထပါခရစ်စမတ်ကာလဟာနှစ်တစ်နှစ်ရဲ့ပျော်ရွှင်စရာအကောင်းဆုံးကာလဖြစ်ပေမဲ့လို့မြန်မာပြည်ရဲ့နေရာတော်တော်များများကပြည်သူတွေအနေနဲ့ကတော့ပြည်ရင်းစစ်ကြောင်ပျော်ရွှင်မှုနဲ့ကင်းဝေးနေကြသေးပါ2016ခုနှစ်အတောအတွင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာတိုက်ပွဲတွေဇက်တိုက်ဆူတလို့ဖြစ်ပွားနေတာကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြတဲ့ဒေသခံပြည်သူတွေဟာစောင်းရာသီရဲ့အေးဒဏ်ကိုအံတူရင်ပျော်ရွှင်စရာကောင်းတဲ့ခရစ်စမတ်ရဲ့အရာသာကိုမခံစားနိုင်ကြရှာပါဘူးကာဒီနယ်ချားစ်ဘူကတော့လာမယ့်နှစ်သက်ဟာငြိမ်းချမ်းတဲ့နှစ်ဖြစ်ပါစေလို့အခုလိုဆုတောင်းပေးလိုက်ပါတယ
်မြန်မာပြည်ကစစ်ပွဲများအားလုံးရစဲကြပါချိုချံဝါဆောင်၍စတောင်းခြင်းအမှုပြုခြင်းအဖြစ်2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်ဖြစ်ပါစေမြမပြီမချစ်ခင်လာသောညီကောင်မမတို့ပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေ Happy New Year ကျွတ်တော်နှစ်စဉ်နှစ်တိုင်းတူဦးနဲ့တူအခုလိုမျိုးနှုတ်ဆက်ကြပါတယ် Tapi macam apa yang jaya macam solusi? Tapi ye ni ada orang macam mana? Jauh semu mesti jawab tu. Tapi boleh di selebih lo cipuan ni barre. Sebab yang sekarang tu kata ni tinggal apa lo? Jauh semu ni tu macam apa? Ni bau cawse lau kerja sabu kerja semiha tau lau ni seba.
Christmas 要看你比苏然呢，路大路也给电线的看也修脚拉比苏来，特定昂偏为真呢都，偏要的看也接触到过亲们的苏家的，该如的先为个路对家来来的苏家然后嘞 ，Christmas 也确实要得里的苦路苏来嘛嘞。龙眼的乌皮的古代瑞加罗 ，Christmas 加拉哈，龙眼瑞转天空西楼下位，全加拉皮的路标标完
的。龙眼的多么明年了，哎 ，Christmas 是咱们家庭要看的嘛嘞。今天从给新年特别龙眼的手里用的，别的看也，加拉皮是特人讲，我偏为不转，只能说给新年特殊的，哎，给新年特殊的，费的，比如。就是说，表现当中怎么样？就是说，表现没破烂，就是说，那他你带你带路了，就是说，表现中真的嘛？
有几表几瑞嘛？你参加的瑞你那个罗 ，Christmas 搞了嘛？表现人家不美，什么皮包你的对大家隔离年瑞，但几月五瑞个过节啥的你呢？是不瑞一旦被捕捉，过节瑞个 Christmas 搞了嘛？苦路苏当被来把的。
然后咱们那点嘛。จำนวนว่าจะรอเจ้าพ่อเจ้าป้าเนี่ยมีตาดูเนี่ยตัวใต้ตัวเนี่ยจำนวนว่าพี่ตาไหนมีไหมแต่ชู้สิไม่ดีจังมีตาดูเคยได้พี่ชายเนี่ยที่ได้ยามีตาดูเนี่ยจะจำนวนว่าสุดจังบีเต็มไปแต่แกเปล่าเลยสิทุกทีเพียงกลิ่นไงเนี่ยแต่ที่เหลืออยู่เนี่ยทุกมาอากูอ่ะไหมสิบีเดียนจังขนาดนี้อะจำนวนทุก三元城西的啊，米家族里呢，乖乖啊，都没有。俺们阿姨吃点也吃了点，俺们阿姨的西也多。再说嘛，那拉面的店嘛，这里没有偏些属于呢，特别没中嘛的呢，是不会的。吃点的老，吃点的老把子，比如，那拉面你也得带嘛的。吃那啥，那偏些属于哪嘛？就比如说群里呢，吃点多那嘛的，就是装逼的嘛。
你的妈年纪一段，阿龙拄着个六段坡上加呀，阿路飘了都个 ，Alice 爸爸。
俺从年前那家话是不，第一个罗克林爱的不，克林爱的个，拄着家庭伢在只困伊的，送小女的不喏，你的妈直接不比罗，年年渐渐的，然后现在路线的阿龙拄着个素有米罗不喏，刚从年前一个拄着个六段米罗多加呀阿路。
山庙内个亲戚大家是白相对，你那个咯 ，Christmas 过所有不管母里内撇单家也乌麻皮皮，拉面 Christmas 加拉瑞嘛，标标选选撇单内部转，是不会里面从一单部阿龙阿庙里那家人来撇把的先。
แม่มีใครเดินเซตท้ายในมาร์ทคืนซีซั่นกูน่าสนใจจ้าราพี่ป่าเลยคุณข้ามารอตู้จังซีซั่นกูเดินเซตไปบ้างไหมในบางที่อาชาวเซจอชิบิโอแต่ในเรื่องมาบ้างโอเชดุซีบีไปเซนต์ไอน์สไตน์เนี่ยที่สาวท้ายเลยยังงมยุกับซีเมริกาที่ดรอคริยันจังจีเย่จังโนจีเย่ทำไมกูที่ได้ไปตู้จังซีซั่นมากูก็จะเห็นกันเดินเซตไปบ้างไหมเ
ช่นยังงมยุกบอกจอยเลนทับหลักกับคริยันพี่อาชิกูจังจีกูรอเล่นตัวเล่นตัวเรื่องที่ทำไม่จำมาว่าก็ต้องเลี้ยบตาวันเดียร์สิเมริกาที่ด้วยเจ้าหน้าที่เว็บพิบาร์เลยยังจะห้องการบ้านเล่นในมาสิเกล่าว่าแต่สิสิเมริกาที่ด้วยเจ้ากูรอท้องเสียกูจะลีกุนเนมาฮอลล์ในงานตาเดชลูมิโอพโนจีพัฒนาฮันดูจีสังกาตัวเย่พิทุกับเบญญาเนปมาบีกาลูเร่เช่นเดชมัวเว็บพิอังเจ้าหน้าที่ที่สาวเมสุเรย์ยูเอเจเนที่สาวเคล่าว่าที่เจ้าหน้าที่กูที่สาวเคสังกาตันเทอริกูมาต้องทำไปโอเชตริกูซีบีฟาสันไดสไตน์เนที่สาวเคล่าว่า
แต่มาต้องเมเนที่เอาเช็ดดูเช็คเองเอาเช็ดดูเนี่ยไปเลยที่สาวทาร์เรสเรียกมาตอนนั้นดูที่ตายนี่กูมีมีเบสเลยไปเลยที่ดูเดียมีมีเนี่ยที่สาวอะไรปงจานมาเลยถ้าบ้านใดปงจานเราขอเลยสรุปเอาดูเดียตายนี่ดูเดียจีจีดีเนี่ยที่สาวเดียวิโรชินที่กับตัวกูเอาตัวสาวเนี่ยไปเลยที่กับตัวเนี่ยโง่เนี่ยเท่าทาร์เรา di tahu tarik pengsan juga. Alam itu di tahu tarik kama. Jadi itu ni nali le di ni yang dia kelan cawil lo, naiknya anjir ni contoh ada. Tapi jauh ni bahaya ni jauh. Abian ni bahaya sura. Ni yang tu kuna tu ku di tamu ni jauh jenah pasi bilo kebalu tahu tar. Alam itu di tahu tarik kama. Di outdoor ini bersenang di tahu tarik kama. Mama mama ni tua seneng aku. Dengan ni ni bari tengah muda si dia kama tu a jangan kau kanai.
Elo pidik kali ya ruinet isau tarai jamu asoye asidang asya mar jangan leda disipi. Nampi jenama maka asidang asya mawa di jangan ojiye pidik apinya gu. Sinten si motor murhaya dehlo semerika di dua jangan ojiye jangan pun ojiga piawale.
Diye pidik apinya dia bukan malay di awal disipi sahker apinya di si dali. Sora di pada pada anu apinya dia ni biar kue biar di Presentine style ni di awal disipi sahker. เจ้าหนอจีซวยอาชิตองอาชามาดีตะเจ้ามาชิดาบ่ตะเจ้าดีญมาปีดามะกออาชิตองอาชามาเลยดีเจ้าหนอจีเยปิตุกะปัญญาอินทัชชุมัวเลยตัมโพทาจาคงอยู่จาละဖြစ်တယ်ဒီเนี่ยကလူတိုင်းအတွက်လေ့လာသင်တဲ့နေရာပိตุกะปัญญาရှင်တွေကအများဆုံးလောက်လာရောက်လေ့လာတဲ့နေရာလည်းဖြစ်တယ်အထူးသဖြင့်တော့ကျွန်တော်တို့ဗမာပြည်ကဒီပိตุกะปัญญาရှင်တွေစတေရီလုပ်နေတဲ့သူတွေသူတို့ကစိတ်ဝင်စားနေလေ့လာတဲ့နေရာလည်းဖြစ်တယ်
ဒီဖျားချောင်းကြီးရဲ့ပြတ်တမ်းလာတဲ့နေ့တည်းအကြောင်းအတွင်းမှာလဲထူရဲ့ကဘာစစ်အပါအဝင်တဘာဝဘေးအန်ဒီရီကြောင့်အမ္ပဂျီကားတွေပြိုကျပစိခဲ့ရပြီးနောက်ဆက်တဲ့ခုနှစ်ရောက်လာတာငံတကာပညာရှင်တွေနဲ့မူလလက်ရအတိုင်းပြန်လဲပြည့်ပြည့်မှုမှန်ခဲ့တယ်လို့သိရပါတယ်။နေ့ရက်အလင်းနဲ့ထွက်ပေါ်လာတဲ့မမကြီးလက်ရတွေဟာဆိုရင်ဖျားချောင်းရဲ့အတွင်းဘက်ကနေကြည့်မယ်ဆိုရင်အမခန့်
လှုပ်ကြွစက်တော်တွေကိုလည်းလေ့လာရနိုင်ပါတယ်ခုလိုအထက်မြင့်အဆောက်အုံတွေအဖွင့်ပြိုးခင်တစ်ချိန်ကတော့အရေးလမ်းကြောက်ခီးသွားသူတွေအဖို့ပင်လယ်ဝါကနေရွှေတဂုံစီတီတော်နဲ့စေမေရီကာသီတွေအကြောင်းတို့ကြီးကိုမြင်ရင်မြန်မာနိုင်ငံကိုရောက်ပြီလို့အမသာတစ်ခုအနေနဲ့သတ်မှတ်တယ်လို့သိရပါတယ
်ကျွန်တော်တို့ဒီကျောင်းကြီးဟာဒါငဝါဆိုလို့ရှိရင်ရန်ကုန်ရဲ့ landmark တစ်ခုဖြစ်တယ်လို့ဒါဗမာပြည်ရဲ့ဒါ port ဒီစိတ်ကံမျိုးတော်လည်းဖြစ်တဲ့အတွက်ဒီမြန်မာပြည်စိတ်ကံအောင်ကတ်တော်မယ်ဆိုလို့ရှိရင်ဒီပင်လယ်ဝါမရောက်ခင်တည်းကအဝေးကနေလှမ်းပြီးတော့ဖူးမြော်နိုင်တာရွှေဘုံစီတီတော်ကြီးပေါ့အဲ့ဒီအပြင်နောက်တစ်ခုတွေ့နိုင်တဲ့အမှတ်သားတစ်ခုကတော့ landmark ကတော့ဒီစိတ်မီဒီကျောင်းတော်ဖျားကျောင်းတော်ကြီးရဲ့ဒီခေါင်းလောင်းစဉ်ကြီးပဲပေါ့ဒါဆိုလို့ရှိရင်အဝေးကမြင်လိုက်တာနဲ့ဒါကျွန်တို့တို့ဗမာပြည်ကိုနီးနေပြီးရောက်တော့မယ်ဆိုတာကိုသိတာနိုင်တာပေါ့ကျွန်တော်တို့လည်းဟုတ်ရင်ဆိုလို့ရှိရင်ဒါဒီကျန်ငါးဝင်းတင်ပေါ်တွေနဲ့စင်ကာပူတွေပါတွားကြဆင်ပြန်လာလို့ရှိရင်ကိုယ်တိုင်းပြည်ကိုပြန်လာလို့ရှိရင်မျော်လင့်တာဘာပဲအရင်ကြည့်လဲဆိုတော့ရွှေဘုံဖျားမြင်ရပြီလားဒီကျောင်းတော်ကြီးမြင်ရပြီလားမြင်ရပြီဆိုတာတပင်းချနိုင်ပြီကိုကောင်းကောင်းမွန်မွန်နဲ့ပြန်ရောက်ပြီဆိုတဲ့အတိတ်ပဲပဲဒါ landmark တစ်ခုပေါ့လေဒါဒီဟာနှစ်ခုကတော့ခွဲခြားလို့မရဘူ
းနေ့စဉ်ပြီးသူကပညာရှင်တွေနဲ့နိုင်ငံသားဧည့်သည်တွေ200နီးပါးလောက်လာရောက်လေ့လာတယ်လို့ပြောပါရယ်ကျောင်းနိုင်ဖုံးတော်ကြီးဒေါက်တာဒိုမနစ်ဦးသက်တင်ကတော့ဒီကျောင်းတော်ကြီးအတွင်လူမျိုးဘာသာမရွေးလွတ်လပ်စွာလာရောက်လေ့လာနိုင်တယ်လို့ပြောပါရယ်ခန်းနားလာပါတဲ့ပြီးသူကလက်ရာတွေနဲ့တိစောက်ထားတဲ့စင်မေရီကာတီတွေကျောင်းတော်ကြီးကိုရှေးမှုမပြတ်နောက်နှစ်ပေါင်းများစွာအထိကမ္ဘာရှေးဟောင်းအမွေအနေတစ်ခုအဖြစ်ကျန်ရင်နေစီဖို့ကက်သလစ်ဘာသာဝင်တွေကဆန္ဒရှိနေကြပါတယ်ခင်ဗျာ
ကိုကောင်းဆိုင်ရင်တင်ဆက်ထားတဲ့သူ့အကြောင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုည10:00နာရီထိဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီဒုတိယပိုင်းစီစဉ်မှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးချက်ကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ် VOA ကထုတ်လွှင့်တဲ့ဒီညပိုင်းမြန်မာဘာသာစီစဉ်ကို9:00စီစဉ်ပြပချင်း10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုInternet စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါတယ်။ Internet စာမျက်နှာကတော့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website မှာကြည့်ရှုလို့ရပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ24ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိထုတ်လွှင့်ပေးမယ့်စီစဉ်တွေကို line တို့မီတာ24 25 32နဲ့51အပြင် line လက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဒိုင်းလေး line စီစဉ်ကိုနားဆင်ကြမှာပါစီစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့ကစီစဉ်တိဆက်ပေးသွားမှာပါရှင
်ရရှိမြခင်ဗျာမကြမ်းမြတ်2016ခုနှစ်ကုန်ဆုံးပြီး2019နှစ်တည်းကိုကူးပြောင်းတော့မှာဖြစ်ပါတယ်ကုန်ဆုံးတော့မဲ့2016ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ရင်းငြိမ်းရေးစရဲကဏ္ဍတွေမှာဘယ်ပိုင်းကတိုးတက်မှုအရှိခဲ့ဆုံးလဲဘယ်နေရာတွေကတော့ဆက်ရုပ်ခဲ့တယ်လဲနောက်ပြီးတော့လာမယ့်နှစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆက်ရုပ်မှုတွေဘာတွေများမျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားတွေကိုအကျဉ်းချုပ်သိချင်ပါတယ်ဆိုတော့ဒီ2016ခုနှစ်ထဲမှာနိုင်ငံရေးစီးပွားရေးဒီပြည်တွင်းညီညာရေးအပိုင်းတွေမှာဘယ်နေရာကတော့ဖြစ်အောင်မြင်ဆုံးဘယ်နေရာကအဆောက်အအုံဆုံးလို့ပြောနိုင်မလဲအရင်ဆုံးကျွန်တော်ဒီမြန်မာအရေးသုံးသပ်တဲ့ဒေါက်တာရမျိုးသိန်းရဲ့အမြင်ကိုအကျဉ်းချုပ်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကျွန်တော်တို့2000နဲ့16ခုနှစ်အတွင်းမှာကျွန်တော်တို့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးတော့ပြည်သူလူထုကနေရွေးကောက်တင်မြောက်တဲ့ပုဂ္ဂိုလ်ကိုယ်စားလှယ်အများစုပါတဲ့လွှတ်တော်တွေကိုစတင်ပြီးတော့ခေါ်ယူချင်းပနိုင်ခဲ့ပါတယ်။နောက်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေကတော့ဒါကကျွန်တော်တို့နိုင်ငံရေးအပိုင်းမှာနှစ်ပေါင်းများစွာအတွင်းမှာအတိတ်အမြင်ပါတဲ့အပြောင်းလဲလို့ပြောလို့ရပါတယ်။ဒါတိုင်းနဲ့တစ်ဖက်မှာလည်းပဲကျွန်တော်တို့လက်ရှိအခြေအနေကြည့်လိုက်တဲ့အခါမှာတော့လွတ်တော်ရေးရဲ့တက်တန်းဟာတနည်းပြည့်လူမီနီကာလကိုရောက်လာပါပြီ။နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ရဲ့တက်တန်းဟာ6လပြည့်လူမီနီအချိန်ကိုရောက်လာပါ။ဒါပေမဲ့အဲ့ဒီအချိန်ကာလအတော်အတွင်းမှာအစိုးရရောလွှတ်တော်တွေရောရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရှိရင်တော့ပြည်သူလူထုအများစုကမျှော်လင့်ထားတဲ့အခြေအနေတွေနဲ့တော်တော်လေးကိုအလန်းကွာဝေးနေသေးတယ်လို့ကျွန်တော်ကတော့အဲ့ဒီလိုသုံးသပ်ချင်ပါတယ
်။
အထူးသဖြင့်တော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးအပိုင်းမှာတော့အစိုးရရောလွှတ်တော်ရောနှစ်ခုကလုံးဟာတော်တော်လေးကိုငင်းငင်းတက်တက်ဟိုဖြစ်နေတာဟာအင်မတန်မှဟိုမဖြစ်သင့်မဖြစ်ထိုက်တဲ့တော့ကျွန်တော်တို့လိုအာဂရိလိုက်စားမှုအင်မတန်မှမြန်မာတဲ့နိုင်ငံမှာအဲလက်ရှိပထမဆုံးတစ်နှစ်မှာလွတ်တော်အစိုးရရောဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အင်တိုက်အားတိုက်ဆောင်ရွက်နေရမယ့်အခြေအနေမျိုးဖြစ်ရတဲ့နေ့ငင်းနေတာဟာမဖြစ်သင့်ဘူးလို့တော့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဒီရခိုင်ပြည်မျိုးသားကောင်စီထူထူထွေးမှုဦးထွန်းစောကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဦးထွန်းစောကတော့သူသဖြင့်ဒီပြည်တွင်းညီညွတ်ရေးကိစ္စရေးကိုနည်းနည်းပို့ပြီးဇောင်းပေးပြောနိုင်မယ်တဲ့ဦးထွန်းစောဆွေးနွေးပါအောင်ခင်ဗျာကျွန်တော်တို့2016ခုနှစ်ထဲမှာဒီဟိုတိုးတက်မှုတွေဆွေးရုံမှုတွေနဲ့ပတ်သက်လို့
ဟုတ်ကဲ့အဓိကအားဖြင့်ဒီညီညွတ်ရေးဖြစ်စဉ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီ2016ဒီအစောပိုင်းမှာပေါ့လေကျွန်တော်တို့AB ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ပြီးတော့မှ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီ January လမှာ NCA ရဲ့ဟိုပေါ့နော်အကောင့်တွေပုံမှုဖြစ်စဉ်အရာပြည်တော်စုငြိမ်းချမ်းရေးညီလာခံဆိုတဲ့ညီလာခံတရက်ကိုဦးသိန်းစိန်မထွက်ခင်လေးမှာနှုတ်ဆက်ဖွဲ့သဘောမျိုးပုံစံမျိုးနဲ့ပေါ့လေဒါအလုပ်ခဲလုပ်သွားနိုင်ခဲ့ရတဲ့ဒါပေမဲ့လုပ်နိုင်တဲ့အကြတစ်ခုကိုကျွန်တော်တို့အကောင့်မှာရှုမြင်မယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့အော်မြို့သားညီလာခံလိုမျိုးပေါ့ဗျာဒါယုံကြည်မှုတည်ဆောက်ရေးရဲ့အစိတ်ပိုင်းတစ်ခုအနေနဲ့မှတ်ယူမယ်ဆိုတော့အကောင့်ဘက်ကကြည့်ရင်အဲ့လိုမျိုးခြေလှမ်းနဲ့စခဲ့တယ်ဆိုရင်ပြီးရင်ကျွန်တော်တို့ NLD ဆိုရတက်လာတယ်ပေါ့ NLD ဆိုရကဧပြီလမှာတက်တယ်ဆိုတော့ဆိုရတက်ကကျွန်တော်ဧပြီကနေမေအထိသူကအစိုးရဒီရန်တရားတွေကိုသူဖွဲ့စည်းတယ်ပေါ့နော်ဌာနဆိုင်ရာတွေဝန်ကြီးဌာနတွေသူဖွဲ့စည်းတာအဲ့ဒီမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်သူကင်တယ်ဖို့အတွက်ခြေလှမ်းတွေပြင်ပါတယ် ့မေလာရောက်တဲ့ခါမှာကြတော့သူ21ရာစုပင်လုံးကြီးနာကန်လုတ်သွားမယ်ဆိုပြီးတော့အဲ့မှာကျင်းပရေးဆက်ကော်မတီတွေဖွဲ့နိုင်တယ်။နောက်ပြီးရင်ကျွန်တော်တို့အမျိုးသားပြည်နယ်တင်းမြေးရေးနဲ့ဒီကျွန်တော်တို့ငင်းကြိုင်ဘူဌာနဆိုပြီးတော့ဖွဲ့နိုင်တဲ့ NRPC တို့လို့ဖြစ်လာတယ်။နော်။ဂျွန်လောက်ကိုရောက်တဲ့ခါမှာကျွန်တော်တို့ဒီလက်မှတ်တွားသေးတဲ့အဖွဲ့တွေနဲ့တရားဝင်လာတွေ့ပါတယ်။ဒါတွေလုပ်နိုင်တယ်။ဂျလိုင်းလာရောက်တဲ့ခါမှာကျွန်တော်တို့ UNFC ထိပ်တီးကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ကိုတိုင်းမိသားစုစကားဝိုင်းလိုမျိုးကျွန်တော်တို့တွေ့ဆုံဆွေးနွေးခွေးတွေလုပ်နိုင်ခဲ့ကြတယ်။အဲ့ဒီဂျလိုင်းအထိကတော့ကျွန်တော်တို့တနေ့လေးတိုးတက်မှုလေးတွေမျှော်လင့်ချက်လေးတွေကျွန်တော်တို့ထားလို့ရတယ်ပေါ့နော်။ဆိုတော့ဩဂုတ်လကနေစပြီးတော့ကျွန်တော်တို့ဒီ21ရာစုပင်လုံးကြီးလာကပထမအစည်းအဝေးမခေါ်ခင်လေးမှာအဲ့မှာတိုက်ပွဲတွေနည်းနည်းကျလာတယ်။21ရာစုပင်လုံးကြီးလာကလည်းပြီးရောကျွန်တော်တို့တိုက်ပွဲတွေကပုံမပြင်းထန်လာပြီးတော့ကျွန်တော်ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာတုံ့ဆိုင်မှုတွေဖြစ်သွားတာဒီနေ့အထိပေါ့နော်ဆိုရင်ကျွန်တော်တို့စက်တင်ဘာလကနေဒီနေ့အချိန်ကြီးဆိုလို့ရှိရင်အနှုတ်ဘက်ကိုဆင်းနေတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမြန်မာရေးသုံးသပ်သူဦးအောင်သူငင်းလည်းရှိနေပါတယ်ဦးအောင်သူငင်းသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်2016ခုထဲမှာဟိုမြင်ရသလောက်ဒီတိုးတက်မှုတွေဆွေးရုံမှုတွေဘာတွေများရှိခဲ့တယ်လဲ
ဟုတ်ကဲ့ဟို2016ခုနှစ်မှာခုနဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲဆိုတော့ကျွန်တော်တို့နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ပါတယ်ဒီဧပြီလမှာကျွန်တော်တို့အာနာဟိုငင်းညာစာဖွဲ့ပြောင်းတဲ့ကိစ္စတွေပြီးသွားပါတယ်ဆိုတော့အဲ့တော့အဲ့ကာလတခြားလုံးပေါ့နော်ဒီ9လလောက်ကာလအတွင်းမှာအာနာအေးချမ်းသာပေါ့ဗျာဟိုကျွဲပါမလားဆိုတဲ့အားမျိုးစိုးရိမ်မှုတွေရှိခဲ့ပါသေးတယ်ဆိုတော့အဲ့တော့ဒီကိစ္စတွေကဟိုပြဿနာမရှိဘဲနဲ့အာနာဆွဲပြောင်းနိုင်တဲ့အနေအထားပေါ့ဒါတော့2016ထဲမှာထူးခြားတဲ့အနေထားပါဆိုတော့ဒါပေမဲ့အခု2000 April ကနေစပြီးတော့ကျွန်တော်တို့အခုနှစ်ကုန်ပိုင်းကြီးတဲ့အခါမှာကျတော့ဒီအစိုးရရဲ့ဟိုစွမ်းဆောင်ရည်ကပြောမှဆိုလို့ရှိရင်ကျွန်တော်တို့တော်တော်အားမရစရာအနေထားတွေရှိပါတယ်သူသဖြင့်ဆိုလို့ရှိရင်နံပါတ်1ပွင့်လင်းမြင်သာမှုပေါ့နော်အစိုးရကနေပြီးတော့ပြည်သူတွေကိုထုတ်ပြန်တာတို့မိကုံပြောတာတို့အင်တာဗျူးပေးတာတို့စသဖြင့်တော်တော်အားနေပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍပြုဝင်ပြောင်းလဲမှုကြီးလိုက်တဲ့အခါကျတော့လည်းအားမရစရာတွေများပါတယ်ဘာမှအသိထူးခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့စီးပွားရေးကဏ္ဍပေါ့နော်အဲ့တော့ဒေါ်လာဈေးကတက်ပြီးတော့ကျွန်တော်တို့မြန်မာကျပ်ငွေဈေးကျလာတာကတကယ်ကိုမှတ်တမ်းဝင်အနေအထားအထိရောက်လာတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးကဏ္ဍကိုကြည့်ရင်လည်းကျွန်တော်တို့သိအားရစရာတော့မရှိသေးပါဘူးအဲ့တော့ခုနပြောသလိုပေါ့နိုင်ငံရေးကဏ္ဍမှာလည်းကျွန်တော်တို့ဟိုပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နောက်တစ်ခါကျတော့ကျွန်တော်တို့ဖွင့်လင်းမြင်သာမှုနောက်တစ်ခါကျွန်တော်တို့တကားဖွင့်တဲ့ပြည်ဝင်ပြောင်းလဲမှုတွေပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးရပြည်ဝင်ပြောင်းလဲမှုတွေမှာလည်းဟိုကျွန်တော်တို့အားနည်းတယ်လို့မြင်ပါတယ်အဲ့တော့ဟိုခုနအရင်လူတွေဆွေးနွေးသွားသလိုပါပဲဆိုတော့အခုချိန်မှာကျတော့စစ်ပွဲတွေပြန်ဖြစ်လာတဲ့ခါကျတော့ပို့ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားရှိလာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ကျွန်တော်အခုတူကိုဒီရင်လဲပေးကြမှာသူကတော့ဒီဥကြော်လင်းမှာရန်ကုန်မြို့ကနေရှင်းနေပြီဥကြော်လင်းဖြစ်ပါတယ်ဟိုဟိုတခုတော့ကျွန်တော်မြေတရခန့်ညင်တာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအချိန်ပိုရအောင်လူရင်းတူရှင်းဝိုင်းပြီးဆွေးနွေးပေးကြဖို့လဲမြေတရခန့်ညင်ပါတယ
်ဟုတ်ဟုတ်ကျွန်တော်ပြောလို့ရပါလား
ဟုတ်ကဲ့ရပါတယ်ဥကြော်လင်းဆွေးနွေးပါခင်ဗျဟု
တ်ဟိုလည်းမတူလို့ရှိပါလေဗျကျွန်တော်လည်းပဲနှစ်ကုန်နေနေပေါ့ဗျာနှစ်ချို့လူလူပြောရင်ပြောပေါ့အဲ့တော့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာသေရသာရအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေနောက်ပြီးတော့တိတ္တောကိစ္စတွေတိတ္တောတွေရေရှင်ပြောင်းလို့ကူပြည်သူပြည်တော်ပြီးတော့ချက်မှတ်ထားတယ်ဗျကြောက်စင်းနဲ့ပတ်သက်လို့ရှင်လဲအစတတ်ရဲ့ချက်မှတ်ထားတယ်ဒီအချက်တွေဟာကျွန်တော်တို့ပြည်ပြည်ပြောင်းလဲအစိုးရရဲ့ခဏခါချက်ပြောင်းလဲတဲ့ချက်ပါနိုင်ငံရဲ့အနာဂတ်အတွက်အမတော်အားထုတ်ထိုက်ပါတယ်တော့စီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာမှာဒီပြည်ကျွန်တော်တို့ဂျပန်ကနေပြီးတော့ဟာကရက်တွေပြေးမယ်ဆိုတော့အမြောက်များပါသူတို့လက်တွေကောင်းတယ်မပေါ်နိုင်သေးတာနဲ့ဗမာပြည်ကဗာဒရင်းကြကြစီးပွားရေးသုံးချက်ကြီးနဲ့ကျွန်တော်ဆွဲကျူလိုက်တာစေပေါ့ဗျာအဲ့ငွေကြေးကစားတဲ့လူတွေဟာဒီနိုင်ငံခြားငွေကိုနိုင်ငံခြားမှာပဲအကောင့်စစ်ထားပြီးတော့တောင်းကျတဲ့လူတွေကြောင့်ဒီဒေါ်လာကတော့ခုန်တက်နေတာနဲ့ဘိုးဘာမထိချုံနေတာနဲ့ပါတော့ဗျာအဲ့တော့အခုကျတော့ဗမာပြည်ကဒီ import နဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့ဟာဒီလိုပဲဟာဝေးအစကျွန်တော် Samsung အစုံသူညင်းနေပြီဗမာကပတ်စံတွေကအကုန်လုံးကောင်းပြီဆိုပြီးထွက်သွားတယ်အဲ့ဒီအပေါ်မှာကျွန်တော်ရသေးတဲ့ခွန်ညာမရလိုက်ဘူးအဲ့တော့အဲ့ဒီချက်ဒီမှာတော့ကျွန်တော်တို့နည်းနည်းလေးစီးပွားရေးကတော့အားနာလုံးအကြည့်လို့နည်းနည်းတော့ထိခိုက်နေပါတယ်အခုကကြတော့စားတော့ခွန်နေတော့ပဲကျွန်တော်တိုက်ပြုတ်လှည့်တောင်းနေရတယ်တော်တော်တကယ်တကယ်ကျွန်တော်တို့လုံးဝမဲ့ဥစားတွေက Apple company ကိုတော့မှဗျာကျွန်တော်တို့ Ireland ကနေပြီးတော့ သူတို့ခုနဲ့နဲ့နာလို့ကျွန်တော်ရေးယူမယ်ဆိုပြီးတရားစွဲရည်ဒီဖြစ်တယ်အဲ့တော့အမေရိကန်မကျေနပ်တော့လည်းပဲဒီဥရောပကတော့မပေးလို့မဖြစ်ဘူးကျွန်တော်တို့ရတဲ့ရနေတဲ့အခွန်ကြီးဆိုပြီးတော့အဲ့ဒီလိုဥစ္စာတွေကိုကျွန်တော်လူကြီးတွေမှာကတော့လုပ်ဖို့အတွက်ပြန်ပြစီတာကကျွန်တော်တို့ရခိုင်ပြည်ကိစ္စတွေရှိတယ်လို့ပြည်တွင်းရင်းကြီးပြည်တွင်းရင်းကိုကျွန်တော်ဘွေစိုးဦးတဲ့ပြောဖို့ပါတယ်ပြည်တွင်းရင်းပြည်တွင်းဟာလေကျေနပ်မှုတွေဖြစ်တဲ့နိုင်ငံရေးပိုင်းပြည်ထောင်မှုရှိဒီညံ့ရေးပေါ်ရခီးရတော်တော်ခဲ့ပါတယ်လူတွေမပြေတိုင်းအကြမ်းဖက်တာတွေကလာနေတယ်ဗျာအဲ့တော့အကြမ်းဖက်တာတွေဥစ္စာတွေနောက်ဆုံးလူတွေသွားလာလာလာကုန်လန်းနေပြီးဖြစ်လာတဲ့ခါကျတော့တိုင်းပြည်မှာတော်တော်လေးကိုထိတာပြီးတော့ကျွန်တော်တို့ကိုယ်စင်းတို့တက်တာအဲ့ဒါလေးပါပါတယ်အဲ့တော့အဲ့ဒီချက်တော့ဒုနဲ့ဒုဟာလာအရင်အိမ်တဲ့ဆိုင်ပို့ပို့ပြီးတော့ညှတာပြီးတော့မှဟာလာဒီနှစ်ဖက်စလုံးပြည်ပြည်ပြောင်းလဲပြီးတော့မှတက်ရမယ့်နေရာမှာဟာလာနိုင်ငံတော်ကတော့ဟာလာပြည်ပြည်ပြောင်းလဲငါတို့ကတော့ငါတို့ထိုင်ရင်ကျေဦးမယ်ဆိုတဲ့ချက်ကလေးတွေကတော့တောင်းတော့ထိဖို့လိုတာပေါ့ဗျာအဲ့တော့ကျွန်တော်ထင်တာကတော့နိုင်ငံရေးအဖြစ်ဒီပြည်ရင်းရင်းရဲ့လေးပဲအဲ့ဒါဒီကျွန်တော်တို့ထုံးလေဟိုဒီမှာရာလေးညက်စီကျက်လေးပန်းစီဆိုတော့လေပေါ့ဗျာအခုချက်တွေကရာသာညက်တွေချက်တွေမပန်းသေးဘူးအဲ့တော့ကျွန်တော်တို့တိုက်ပြင်ချင်တယ်ဒီတက်သိက္ခာ50လူယူမယ်ဆိုရင်တို့ဒီလက်နဲ့တွေနဲ့ဆုံးရှုံးတာနေမဟုတ်ဘူးလူတွေတိုင်းသားနိုင်ငံသားတွေပါအားလုံးဆုံးရှုံးကြတော့ရေရှင်းမလို့တော့ကောင်းလာမှာပါဒါပေမဲ့ကျွန်တော်တို့စီးပွားရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရမယ်တော်ဦးတွေစိုးမိုးရေးနဲ့ပတ်သက်လို့တော့ကျွန်တော်တို့လူလူခေါင်းဆောင်ပြောရောင်သိတဲ့ဘောကြတယ်ဘာလို့
ဒီ
ကံကြောက်ကိုအပြစ်မရှိအပြစ်မရှိသေးဘူးဆိုတော့ဒီအင်္ဂလိပ်ရှင်း
โอเคครูจอลินကျွန်တော်ချန်နယ်လူတွေလည်းလှည့်ပေးခြင်းပါသေးတယ်ကျေးဇူးပါဆွေးနွေးပေးတာတော့ကောင်းပါတယ်ကျွန်တော်ချန်နယ်လူတွေလည်းလှည့်ပေးခြင်းပါသေးတယ်ဆောစောဟိုဆွေးနွေးတဲ့ပုံစံတွေထဲမှာပြောသွားရည်လည်းရှိပါတယ်ကျွန်တော်ဒီဘက်မှာအော်အစိုးရစစ်ရတားအစိုးရစစ်တက်လာတဲ့နောက်မှာအာဏာလွှဲပြောင်းပေးတာတွေချေချောမောဖြစ်ခဲ့တယ်နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ကိုယ်တိုင်ကဒီအခြေခံဥပဒေကန့်သက်ထားပြီးတော့အဲအတွက်သမရလောက်ခွင့်မရရင်မလဲဒီနိုင်ငံတော်အတိုင်းအမြံပုံစံယာလူယူခဲ့တာလို့ဒီလိုအစိုးရအုပ်ချုပ်ရေးမှာဟိုလူကျင်နာရောက်အော်နောက်နိုင်ငံတော်မျိုးတွေလည်းရှိပါတယ်ဒါပေမဲ့ဒီချိန်မှာပဲအခုစောစောကဆွေးနွေးတဲ့ပုံစံတွေကပဲထောက်ပြတာတွေရှိပါတယ်ဒီတိုင်းသားတွေနဲ့ဒီပြည်ရင်းညီညာရေးကိစ္စတွေဆွေးနွေးတဲ့ဟာတွေမှာဟိုရှေ့မတိုးနိုင်တဲ့အခြေအနေမျိုးတွေရှိပါတယ်အထူးသဖြင့်ကတော့အခုနောက်ဆုံးနှစ်ကုန်ကန်ဒီလောက်ကြမှာဒီတိုင်းသားဒေသတွေမှာလည်းလည်းကင်ပရိခတ်တွေကပြန်ပြီးကြီးထွားလာတဲ့ဒီနောက်ပြီးတော့ညီညာရေးဆွေးနွေးပွဲတွေမှာဆိုလို့ရှိရင်လည်းအဓိကအချက်တွေမှာဒီစစ်တပ်နဲ့တိုင်းသားအဖွဲ့အစည်းတွေကြမှာဒီသဘောထားကွဲလဲတာတွေရှိနေတာလည်းတွေ့နေရတော့မှာပဲဆိုတော့ဒီဒါတွေက2016ရဲ့ဆွေးနွေးမှုလို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့လည်းဒါကတန်းတနှစ်တောင်မပြည့်သေးတဲ့အစိုးရကိုပဲအပြစ်တင်လို့မရဘူးဆိုပြီးတော့ပြောရည်လည်းရှိပါတယ်ဆိုတော့ဒီအစိုးရအနေနဲ့ဒီပြီးဒီလောက်ခဲ့တဲ့ဒီ၈လ၉လလောက်အတွင်းမှာလောက်ဝကန်ရဲ့နေရာတွေမှာအကန့်အသတ်ရှိနေလို့ဒီပြည်တွင်းညဉ့်ညံ့ကိစ္စတွေကဟိုလုံရင်မရောက်နိုင်တာလားဒါမှမဟုတ်လုံနိုင်တာတွေရှိရနေမလုံနိုင်တာလားဟိုဒေါက်တာရံမျိုးသိအမြင်ကိုအရင်ဆွေးနွေးပြပါဦး
အဲကျွန်တော်အမြင်ကတော့ပြည်တွင်းညဉ့်ညံ့ကြီးမှာဟိုအကန့်အသတ်တွေဟိုရှိကောင်းရှိနိုင်ပါလေဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရသည့်အနေနဲ့နော်ဟိုသူ့ရဲ့စီမံချက်နဲ့မပြည့်ရင်းညီညီနဲ့ပတ်သက်တဲ့တရားစီမံချက်နဲ့ဟိုပေါက်ထွက်ပြီးတော့အလုံးလုံးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာအစိုးရဟာနော်သူ့ရထားတဲ့လုပ်ပိုင်ခွင့်နေနော်သူ့ရထားတဲ့အာဏာတွေကိုအသုံးပြုပြီးတော့အထီးထီးရောက်ရောက်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်တော့တစ်ဖက်ကဟိုစီမံချက်ကလည်းကောင်းမယ်။တော့စနစ်တကျစီမံမှုလည်းရှိမယ်ဆိုရင်ကျွန်တော်မြင်တော့ဘလို့အကန့်အသတ်ပဲရှိပါစီဘလို့အတားအဆီးပဲရှိပါစီတော့ကိုဖော်ဆောင်ခြင်းနဲ့လမ်းကိုအတတ်နိုင်ဆုံးအမြန်ဆုံးအကောင်းဆုံးဖော်ဆောင်နိုင်ဖို့တော့ပြင်နေလို့ကျွန်တော်ကမြင်ပါတယ်။ဥပမာလက်ရှိအခြေအနေမှာဆိုရင်တော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးလူမျိုးကိုတော့ဟိုလက်ရှိအစိုးရအနေနဲ့ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲနောက်ပြီးတော့အဲနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်နောက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာထိပ်သီးအဆင့်ပေါ့လေ။တော့တွဲဆုံဆွေးနွေးပွဲမျိုးကိုဟိုပေါ်ဆောင်မှုလိုအပ်တယ်လို့မြင်တယ်။အဲကျွန်တော်ဆိုလိုချင်တဲ့ဘောကမိသားစုပုံစံမျိုးအဲတွဲဆုံဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့အလုံးသဘောဆံပြီးတော့တကယ်အချိန်နဲ့အခြေတစ်ခုသဘောတူညီမှုတစ်ခုရဖို့အတွက်ဦးတည်ပြီးတော့ဆွေးနွေးတဲ့ထိပ်သီးအဆင့်ဆွေးနွေးပွဲမျိုးအဲဒါမျိုးတွေကိုတော့စဉ်းစားပြီးပေါ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့တုံ့ပြန်ပါတယ်
ဟုတ်ကဲ့ကျွန်တော်ဥထုံးဆောင်လည်းမေးချင်ပါတယ်ဆိုတော့ဒီအစိုးရဒီအခုဒီ2016ခုနှစ်တည်းမှာဒီအစိုးရဟိုလှုပ်ဆောင်တဲ့ကိစ္စတွေမှာဟိုသူလှုပ်တက်နိုင်တဲ့လောက်သူလှုပ်ခဲ့လို့ပြောနိုင်သလားဒါမှမဟုတ်တချို့ကိစ္စတွေမှာလှုပ်နိုင်တာတွေရှိရသနဲ့မလှုပ်ဖြစ်ခဲ့ဘူးဆိုတော့ကိစ္စတွေရောရှိခဲ့သလားဥထုံးဆောင်အမြင်ပြောပါဦးခင်ဗျာ
ဟုတ်ပါတယ်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာသူ့မူကဘာလဲဆိုတော့အရာအားလုံးကဤနိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနွေးတယ်ပေါ့ဒါပေမဲ့တပ်ပရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပရဲ့ကိုယ်စားလှယ်များကသူကအရာအားလုံးဤနိုင်ဆွေးနွေးဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်
နောက်ပြီးတော့တက်မတော်ကကိုယူစီကျုပ်ရဲ့ငင်းချင်းဘူဝါရ6ရက်ဒီပုံမှာအသေးရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုအပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီးလန့်ချာရတဲ့ခါကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ်အဲ့ဒါကြောင့်အဲ့ဒီအနေထားကိုရောက်သွားတာဖြစ်ပါတယ်ကျွန်တော်တို့ဒီဩဂတ်စ်လစက်တင်ဘာလပြည့်တဲ့နောက်ပိုင်းမှာတိုက်ပွဲအခြေအနေမြင့်လာတယ်ဆိုတော့ဒါတွေကိုနှိမ့်နိုင်ဖြေရှာဖို့လည်းကာယကံကျင်အဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့အဆိုပြုတယ်အော်တိုဘာလာ15ရက်နေ့မှာလည်းနေပြည်တော်ထိသွားပြီးတော့ကျွန်တော်တို့ဆွေးနွေးတယ်။တော့အဲ့ဒီမှာတင်ပြတယ်ဒါပေမဲ့အဖြေကထွက်မလာဘူး။တော့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေနဲ့တောင်အာဖရိကကိုသွားပြီးတော့အတူတကွတော့သွားရောက်လေ့လာကြတယ်။အဲ့ဒီလေ့လာရေးခီးစဉ်မှာလည်းပဲတက်ဖက်ရေးကိုယ်စားလှယ်တွေပါတယ်။ကျွန်တော်တို့ဘက်ကိုယ်စားလှယ်တွေပါတယ်။အဲ့ဒီမှာလည်းညှိနှိုင်းတယ်။ညှိနှိုင်းတယ်ပေမဲ့လည်းအဖြေမထွက်ဘူး။အလို့သဘောဆွေးနွေးမှုတွေအချင်းချင်းတွေကတော့နိုင်ငံတကာကဖန်တီးပေးတာပေါ့နော်။လေ့လာရေးခီးစဉ်တွေဖန်တီးပြီးမှဒါပေမဲ့တက်ဖက်ရဲ့အောက်ဘက်ကကိုယ်စားလှယ်ဟောပေါ့ကိုယ်စားလှယ်တွေနဲ့အနေနဲ့ကာကွယ်ရေးဦးစီးချုပ်တူဦးရဲ့ပြောစကားပုံမှာပဲအဓိကမူတည်နေရတဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကမူမပြောင်းဘူးစိတ်နေစိတ်ထားမပြောင်းဘူးဆိုရင်စပွဲပိုင်းကလည်းချွေးနှစ်မှုကလည်းမဖြစ်လာဘူးတိုးတက်မှုကလည်းမရှိလာဘူးပေါ့နော်ဆိုအဲ့ဒီအနေထားဖြစ်နေပါတယ်အစိုးရဘက်ကတော့အဲ့လိုမျိုးမဟုတ်ဘူးချွေးနှစ်ဖို့လာတဲ့ခါမှာသူ့မှာအရာအလုံးကညှိနှိုင်းချွေးနှစ်လို့ရတယ်ဆိုတဲ့အမူအရာနဲ့သူကလာတာဖြစ်တယ်ဒါမဲ့ကျွန်တော်တို့တက်ဖက်ကတော့အဲ့လိုမရှိတဲ့ပုံမှာဒါအခက်အခဲဖြစ်နေရတယ်ပေါ့နော
်ဟုတ်ကဲ့ဒ
ါလက်တွေ့အားဖြင့်ကြည့်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့မှာ ICA နှစ်ပတ်လည်နဲ့အခမ်းအနားလုပ်ပါတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့အစိုးရရဲ့ငင်းကြဲမူဝါဒကိုသူချမှတ်ပါတယ်နော်ငင်းကြဲမူဝါဒကိုသူကလမ်းပြမြေပုံအနေနဲ့ထုတ်လာတယ်လမ်းပြမြေပုံအနေနဲ့ထုတ်တဲ့ခါမှာကျတော့တက်မတော်ဘက်ကနေအဆင်မပြေဘူးဖြစ်တယ်ဆိုငင်းကြဲမူဝါဒအနေနဲ့ပြန်ပြောင်းတယ်အစိုးရရဲ့ညီငယ်မူဝါဒသူပြီးဖြစ်လာတယ်အဲ့ဒီမူဝါဒကိုအခုလက်တွေ့အားဖြင့်သူတို့ဖော်ဆောင်လို့မရဘူးဖြစ်တယ်အခုအစိုးရချမှတ်ထားတဲ့ဒေါ်အောင်ဆန်းစုကြီးချမှတ်ထားတဲ့ညီငယ်မူဝါဒအတွက်အတိုင်းပေါ့နော်စိုက်လိုက်မတက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအစီအပြေနိုင်ခြင်းရှိပါတယ်ဥပမာနံပါတ်1အနေနဲ့ဆိုလို့ရှိရင်အခုမူပေါင်းကိုပြန်လဲသုံးသပ်ရမယ်မူပေါင်းကိုပြန်လဲသုံးသပ်ပြီးနံပါတ်2မှာမူပေါင်းအသစ်ရေးမယ်ဒီလိုပြောထားပါတယ်အဲ့ဒီမူပေါင်းအသစ်နဲ့ကျွန်တော်တို့အဆင့်ဆင့်ပေါ်ဒီလုပ်ငန်းစဉ်တွေကိုသွားမယ်နော်ဖွဲ့စည်းပုံတွေကိုပြင်မယ်ဒီတိုင်းပြည်ကိုအဲ့ဒီဖြစ်ပေါ်လာတဲ့ Federal ဖွဲ့စည်းပုံနဲ့အညီကျွန်တော်တို့က Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူလမ်းမြမြေပုံချပြီးသားဖြစ်တယ်နော်မူဝါဒအနေနဲ့ချပြီးသားဖြစ်တယ်ဒါပေမဲ့သူ့မှာအကောင့်တွေဖော်လို့မရဘူးပထမတစ်ချင်းမူပေါင်းကိုကျွန်တော်တို့ကသုံးသက်တယ်သုံးသက်မှုမပြီးသေးဘူးနော်အသစ်ရေးရမယ်နံပါတ်2အသစ်လည်းမရေးနိုင်သေးဘူးမရေးနိုင်သေးပေမဲ့အခုကအမျိုးသားချင်းနိုင်ငံချွေးနေပွဲတွေကိုလုပ်မယ်ဆိုပြီးတော့မှပြင်ဆင်နေရတယ်တပြိုင်တည်းမှာပဲတက်ဖက်ကသူတိုက်နေတဲ့ကိစ္စတွေကိုလည်းပဲချွေးနေညီနိုင်အဖြေရှာဖို့အတွက်သူ့မှာအချိန်မရဘူးအဲ့ဒီကိစ္စတွေမှာပဲသူသွားနေရတယ်။အဲ့ဒါကြောင့်ဒါအမြင့်ပြင်းမှာလက်ရှိနော်ကြီးမကောင်းချူမကောင်းအနှိမ့်ထိုင်ုံတွေဖြစ်နေတာဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့အခုဒီမှာဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။သူကတော့ဦးတန်းအောင်ရေနံချောင်းအောင်ဖြစ်ပါတယ်။ဦးတန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဆောင်းတစ်ချောင်းမှာတိတ်ကြရတာတော့တယောက်ဝေဆိုဝေးပိုင်းမှာတော့ကျွန်တော်တို့တော်တော်လေးပြောရလာတာတွေ့ရပါတယ်ဥပမာကျွန်တော်ရာဇဝမှုတွေပုံမှုပြီးတော့ထူပြောလာတာတွေ့ရတယ်နောက်တစ်ချက်ငွေရေးဆေးဝါးရောင်းဝယ်ဖောက်ကားမှုတွေကလည်းတော်တော်လေးကျပြန့်လာတယ်လို့ကျွန်တော်တို့ကြားနေရတယ်နောက်တစ်ခါမကြောက်မလားလားတင့်ငင်မလေးမှုတွေကလည်းတည်တာလားကျွန်တော်ကြားလာနေရတယ်နောက်တစ်ခုကအခုလက်ကလောမုံငါမှာတရင်တော့ပြောက်တက်ခံဟာဦးကြည့်မယ်ဆိုရင်လည်းကျွန်တော်တို့လူပုဂ္ဂိုလ်သူကြီးရလူပုဂ္ဂိုလ်သူကြီးရလုံခြုံမှုကိုအချိန်ဆောင်နေတယ်လို့ကျွန်တော်တို့ကမြင်ရပါတယ်ဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေဆိုရင်မျိုးရင်းမှာတော့ကျွန်တော်တို့မူလာတဲ့ရုပ်ရလာတဲ့လူကျွန်တော်တို့ကမြင်နေကြ။နောက်တစ်ခါတရားဥပဒေကြီးရင်းရင်းရဲ့ကိုကြီးလို့ရှိရင်လေ27ပြင်လုံးပြီးကမှကျွန်တော်တို့တနက်ပံပြီးပို့ပြညမ်းလာတာကိုကျွန်တော်တို့တွေ့နေရတယ်။ဒါတွေကိုကျွန်တော်တို့စစ်ပွဲဧရိယာတွေကပို့ပြီးကျဉ်းပန်းလာတဲ့ခါမှာကျွန်တော်ငင်းငင်းဧရိယာတွေကျင်းသွားတယ်ဆိုတဲ့သဘောကိုလည်းသိရောက်ပါလေ။ဒါတွေကိုလည်းကျွန်တော်တို့အစိုးရအနေနဲ့ဘလို့ကန်တယ်လို့ဆိုတာကျွန်တော်တို့ဆက်ပြီးတော့မှ2019မှာတောင်းကြည့်ရမယ်အနေအထားဖြစ်ပါတယ်။နောက်တစ်ခါကျွန်တော်စီပွားရေးနဲ့ပတ်သက်လို့ရှိရင်လေအစောတော့ဗာရေနေဒူပြောသွားတယ်မှာပါတယ်ပမာကြံ့ငွေတံမိုးကအထူးကြားဆင်းနေတယ်နောက်ကဒီအလုတ်ကန်ခွင်လန်းတွေကလည်းပြည်တွင်းမှာဟိုမျိုးလေးတစ်သိမ်းရှိတယ်လို့ဖြစ်နေပါတယ်ဗျာနောက်ကလူဝေးရောလာဆိုလို့ပညာရေးကျန်းမာရေးဒီပညာရေးမှာဆိုလို့ရှိရင်လည်းဆေးဆိုးရအစစ်ထားခဲ့တဲ့ပညာရေးတိုင်းပဲဆက်သွားနေရတွေ့တယ်ဒီပညာရေးကအတော်လည်းမရှိသေးဘူးနောက်ဒီကျန်းမာရေးဆိုလို့ရှိရင်လည်းဒီနေ့ကျွန်တော်တို့ကျန်းမာရေးဌာနကဖွင့်ထားတဲ့အစည်းအဝေးကိုပြည်သူလူထုကအားကိုးလောက်တယ်လို့ကိုယ်ရှိမျိုးကြီးလေးပါဦးခင်ဗျာအဲ့ဒါကကျွန်တော်တို့ဒါလေးကိုပြုပြင်စရာလေးရှိတယ်လို့ကျွန်တော်တင်ပြချင်ပါတယ်နောက်တစ်ခုအရေးကြီးဆုံးကတော့ဒီပြည်တွင်းငြိမ်းချမ်းရေးလို့ပြောတဲ့အခါမှာဒီ NLD ကအတိုက်ခံဘဝကမဆောင်ရှိဖွဲ့စည်းဖို့ခြေခံဥပဒေပြင်ဆင်ရေးလို့ဟို အတန်းအကျေလုံးကြီးတော့ခဲ့တာရှိပါလေဒီကိုအောင်ရတဲ့ချိန်မှာဒီ2008ပြင်ဆင်ရေးဆိုတာကိုကျွန်တော်တို့ထိန်းထားလို့ဖြစ်နေတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးတော့
โอเคကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ဒီမှာတောထရှင်နေကျွန်တော်တို့ Facebook ကနေကျွန်တော်တို့လမ်းပြီးတော့ message လေးပို့ထားတဲ့ခတ်တူလေးတွေလည်းကျွန်တော်ဖတ်ပြခြင်းပါတယ်သူကတယောက်ကတော့မနာမရှက်တူဆိုပြီးတော့ရေးထားပါတယ်ကျွန်တော်အတန်ထွက်တာမှန်မှန်တော့မသိဘူးပေါ့လေတန်းသားနာမည်လို့ယူဆပါတယ်သူကတော့ရေးထားတာမြန်မာပြည်အခြေအနေထူးခြားမှုရှိလာအောင်မထင်ပါတဲ့နောက်ထပ်ငင်းငင်းဆွေးနွေးပွဲတွေကတော့အထက်တက်အခါကဖြစ်လာနိုင်ကောင်းပါရဲ့ဒါပေမဲ့မျောလင်းချက်နဲ့အသက်ရှင်ရတဲ့ဘဝအရာမထင်ခဲ့ပါဘူးတဲ့ငင်းချိုင်းနီလန်ချင်းကပ်ပုံလွဲနေပုံပါပဲတဲ့ပြည်ရင်းစစ်ကကမ္ဘာဂင်းနစ်ဆန်ချင်ချိုးကြာခဲ့တယ်လို့ငင်းချိုင်းဆွေးနွေးပွဲတွေလည်းဂင်းနစ်ဆန်ချင်ချိုးမှာတော့ထေချပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဦးဝင်းနိုင်ပါတဲ့သူကတော့ပြီးခဲ့တဲ့2016ထဲမှာတဲ့ခရိုနီအုပ်စုအမေရိကန်စီးပွားရေးပိတ်ဆို့မှုကင်းလွတ်ခွင့်ရတာကတော့ဒီလူတစုအတွက်ကြီးမားတဲ့အောင်မြင်မှုပါတဲ့အောက်ခြေလူရန်စားအလောလောအသေးသေးကတော့ကုန်စင်းလုံးတဲ့အလုပ်လက်မဲ့တွေများလေယာသမားတွေကြာပြန်တော့လဲတင်းနံစည်းချနဲ့ခြုံငုံသုံးသပ်ရတော့အများပြည်သူတွေကတော့ဒုံရင်းပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒီ2016စီးပွားရေးကဏ္ဍမှာထူးခြားမှုအနေနဲ့ပြောမယ်ဆိုရင်တော့ဆောစောကဒီပုဂ္ဂိုလ်ရေးသလိုပဲတန်ခတ်မှုတွေအမေရိကန်ကဖယ်ရှားပေးတယ်ဒီထဲမှာနာမည်ပြစင်းသွင်းထားတဲ့သူအများစုတော်မှဖယ်ရှားပေးလိုက်တာတွေပါတယ်ဒီနောက်ပြီးတော့အစိုးရလည်းဒီရင်းနှီးမြှုပ်နှံမှုဥပဒေသေးတစ်ခုကိုအတည်ပြုလိုက်တာတွေရှိပါတယ်ဒါပေမဲ့ဒါရီကတကယ်ပဲစီးပွားရေးအတွက်ဟိုတွန်းအားတွေရောဖြစ်ခဲ့ရလားကိုအောင်သူငိမ့်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်ပေါ့နော်ဒီကမ္ဘာပံအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ GDP တိုးတက်မှုနှုန်းကျမယ်လို့ဆုံးဖြတ်ထားကြပါတယ်ကျော်ဘာဖြစ်လို့ဆုံးဖြတ်ထားလဲဆိုတော့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရေကြီးတာတို့သဘာဝကပ်ပြီးဖောက်ပြန်တဲ့ကိစ္စတွေဒီအချက်တွေလည်းပါပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့စီကနေပြီးတော့ထုတ်ကုန်ဟိုဒီလိုနှိမ့်ကြတဲ့သဘောမျိုးတွေလည်းပါပါတယ်နောက်တစ်ခါကျတော့အစိုးရအစ်စ်တက်ပြီးတဲ့ကာလမှာအထူးသဖြင့်ကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ့ဒီအထက်မြင့်အဆောက်အဦးတွေကိုဆောက်ခွင့်မပေးဘူးဆောက်ခွင့်ပေးမယ်နောက်တစ်ခါအရင်အစိုးရရဲ့တချို့ project ကဟိုကိစ္စတွေပေါ့နော်ပြန်လည်စီစစ်တယ်အစသဖြင့်သုံးသပ်တာကြာနေတဲ့ခါမှာအထူးသဖြင့်စီးပွားရေးကအတိုင်းမိုင်းတဲ့အနေအထားကိုရောက်သွားပါတယ
်ဒါဆို
တော့အခုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာဖြစ်လို့နှေးနေရတယ်လဲဆိုတော့ကျွန်တော် question ရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီဟိုနိုင်ငံသားယင်းနှုံထမှုကော်မရှင်ပေါ့ MIC ဖွဲ့လာဆိုလို့ရှိရင်ကျွန်တော်တို့အစိုးရစစ်တက်ပြီးတော့နှစ်လကြာမှဖွဲ့နိုင်တဲ့အနေအထားရှိပါတယ်အစိုးရရဲ့စီးပွားရေးမူဝါဒထုတ်တာလဲကျွန်တော်တို့အချိန်တော်ကြာမှထုတ်ပြန်ပါတယ်ဒီမူဝါဒကလည်းအခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့လေကျွန်တော်အဲ့တော့အဲ့အနေအထားမှာကျွန်တော်တို့ကမြင်လာတော့ကဲဘာလို့မလဲဆိုတော့အစီအစဉ်ပရိုဂရမ်တွေကဟိုတေချာရှိစင်တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါတွေကိုမတွေ့ရသေးသမျှဒီစီးပွားရေးကဏ္ဍမှာပြောရင်ကျွန်တော် business confidence ပေါ့ဟိုစီးပွားရေးကဏ္ဍဘက်ကယုံကြည်မှုနည်းပါတယ်နိုင်ငံတကာယင်းနှိမ့်ညွန့်မှုတွေလည်းလာဖို့ခက်ပါတယ်ပြည်တွင်းကယင်းနှိမ့်ညွန့်တဲ့သူတွေကိုနှိုက်ကကိုယ့်ပစံကိုချသုံးပြီးတော့ယင်းနှိမ့်ညွန့်မလားဆိုတော့အနေအထားတွေဒါကျွန်တော်တို့ခက်ပါတယ်ဆိုတော့အဲ့တော့အဲ့ဒီအနေအထားတွေကအခုချိန်ထိဟိုအပြည့်မရှိသေးဘူးလို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့ပုံကတရားလည်းရှိပါတယ်ကြံကင်းမျိုးကဥကျော်လင်းရဲ့အတန်ဖိုင်ပါခင်ဗ
ျစက်မှုကဏ္ဍအတွက်ပြောရရင်တော့ NLD အစိုးရရဲ့2016ခုနှစ်အတွင်းလှုပ်ဆောင်မှုတွေကယင်းဒီမြုပ်နှံမှုတွေမျောလင့်သလောက်ဝင်မလာသေးတဲ့အချိန်မို့သိတာတဲ့အကြောင်းလည်းသိမတွေ့ရပါဘူးခုချိန်မှာတော့ယင်းဒီမြုပ်နှံမှုဥပဒေအတိအကျထွက်ပေါ်လာတာမို့2018ခုနှစ်မှာအပြောင်းလဲတွေစတင်တွေ့ကြတော့မှာပါ2016ခုနှစ်အတွင်းတွေ့မြင်ခဲ့ရတာတွေကတော့အာဏာရှင်စနစ်နဲ့အသားကျခဲ့တဲ့ဂန္ဓာအသီးသီးကိုဒီမိုကရေစီစနစ်အတွင်းကူးပြောင်းနေရတာဖြစ်လို့မပြောင်းလဲကျင်သေးတဲ့လူပုဂ္ဂိုလ်တွေဒီလိုဆွဲလိုက်ပါမှုတွေကလည်းရှေ့သွားရမယ့်ခရီးကိုဗရိတ်ညိနေသလိုတွတ်တက်မှုတွေကိုလည်းနှောင့်နှေးစေပါတယ်အာဏာရှင်စနစ်တုန်းကလက်လက်ဖက်ဝင်ငွေကောင်းခဲ့တဲ့အလုပ်ဌာနတွေကတက်တက်ကြွကြွဥဆောင်လုပ်ကင်ခဲ့ကြပေမဲ့စနစ်စ်မှာအားလုံးကမျက်စိတောက်တောက်ကြည့်နေကြသလိုလက်သက်ပကလည်းနှေးပါလာသည့်အတွက်မြမဆိုရှယ်လစ်လမ်းစဉ်ခေတ်ကအတိုင်းမလုံမရှုံမပြုတ်ပုံစံမျိုးပြန်တွေ့နေရပါတယ်ဥပမာ2016ခုနှစ်မှာလျှက်စစ်တအားသုံးဆွဲမှုဖွံ့ဖြိုးရေးအတွက်နောက်ဆုံးလျှက်စစ်ရောက်ရှိရာနေရာကနေနှစ်မိုင်အတွင်းလျှက်စစ်တအားပေးနိုင်ရေးမူဝါဒချမှတ်ထားပေမဲ့ကျေးရွာတွေအတွက်တက်တက်ကြွကြွမဆောင်ရဖဲငွေကြေးရရှိနိုင်မဲ့ပုဂ္ဂလိကတွေအတွက်ပဲဦးစားပေးလုပ်ကင်သွားတာတွေ့ရပါတယ်အခြားလုပ်ငန်းတိတိမှလည်းဒီဥပမာအတိုင်းပါပဲအရင်တုန်းကလိုတက်ဆိုင်ရာဌာနကဥဆောင်မလုပ်ကြတော့ပဲအပေါ်ကချပေးတဲ့အလုပ်ကသာတော်ဝင်ကြေယုံလုပ်နေကြတာကတော့စိုးရွမှုတစ်ခုလို့မြင်ပါတယ်အစိုးရ policy အရလူလူကတက်တက်ကြွကြွဖြစ်နေပေမဲ့အဓိကကျတဲ့ဌာနဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားနည်းလို့ဖွံ့ဖြိုးတိုးတက်ရေးကြွေးကြော်သံတွေဟာတကြံအမြောက်လိုပါပဲအတန်သာမီပြီးရိမှန်းချက်ကိုထိရောက်မှုမရှိတာကမူဝါဒချမှတ်သူတွေရဲ့ဩဇာအောက်ခြေအစဉ်အထိတက်ရောက်မှုမရှိတာလားလို့မေးခွန်းထုတ်เสียဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လေးမှာကျွန်တော်တို့တခုရှိတာဒီ2016ခုနှစ်တဲမှာထူးထူးခြားခြားအနေနဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စတခုရှိပါဒါတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ပြည်ခတ်တွေပါကျွန်တော်တို့ဟိုဆွေးနွေးပွဲတွေကအချိန်အားလည်းများများဆဆမရတော့တဲ့အတွက်ကျွန်တော်တို့ဒါတော့တိတ်ပြီးဟိုအကျယ်ဝင်ကြီးရောဆွေးနွေးဟိုကျွန်တော်တို့မှဟိုအခွင့်တိတ်မရှိတော့ပါဘူးဒါပေမဲ့တခုမေးချင်တာကဒီရှင်းနှစ်ထဲမှာရောဒီရခိုင်ပြည်နယ်ရေးခင်းနဲ့ပတ်သက်လို့ဟိုကျွန်တော်တို့အတွက်ဘလောက်ဒီစိန်ခေါ်မှုတွေကြီးထွားနိုင်သေးလဲဒေါက်တာရံမျိုးသိန်းဟိုအချင်းချုပ်ပြီးတော့ဆွေးနွေးပေးပါခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးတော့အဲ2019ခုနှစ်အတွင်းမှာအဲဒီတက်ပို့ပြီးတော့ဖြစ်ဖြစ်ရောက်ရောက်ပေါ့လေကြေကြေပြတ်ပြတ်အဲစုံစမ်းစစ်ဆေးနောက်ဟိုရှာဖွေပေါ်ထုတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကရခိုင်ပြည်နယ်မှာပြည်ပခါဖြစ်ပွားနေတဲ့ဒေသတွေကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့နော်သတင်းမီဒီယာတွေနောက်အရက်ဖက်အဖွဲ့အစည်းတွေကိုတော့ပွင့်ပြုတ်လို့အပ်တယ်လို့မြင်ပါတယ်။ဒါမဲ့နေ့အတွင်းမှာတော့အဲ့ဒီအခွင့်အရေးတွေကိုရလာမယ်လို့ကျွန်တော်လည်းပဲမျှော်လင့်ပါတယ်။နောက်ပြီးတော့နိုင်ငံတကာကဥပမာကုလသမဂ္ဂလိုအဖွဲ့အစည်းမျိုးတွေကိုလည်းပဲအဲ့ဒီဒေတာတွေကိုတွားပြီးတော့လေ့လာဟိုစောင့်ကြည့်နိုင်တဲ့အနေအထားမျိုးအဲ့ဒီကနေမှတဆင့်ကျွန်တော်တို့နိုင်ငံတကာသတင်းမီဒီယာတွေမှာပေါ်ပြနေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့စနစ်တကျချင်းကပ်အဖြေထုတ်တဲ့ဘက်ကို2019ခုနှစ်အတွင်းမှာဥတီလာနိုင်မယ်လို့တော့ကျွန်တော်ကမျှော်လင့်ပါတယ်ဗျ။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့တကယ်ဆိုရင်တော့ဒီနှစ်ထဲမှာထူးထူးခြားခြားဆိုသလိုဟိုကုလသမဂ္ဂမှမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မချဖို့သဘောတူညီခဲ့တာတော့ရှိပါတယ်။ဆိုတော့ဒါပေမဲ့အခုလက်ရှိရခိုင်ကိစ္စမှာတော့ဒီတန်တမန်အတိုင်းဝန်ကတော်တော်ဝေဖန်တာတွေရှိရဲ့အထူးဖြင့်ကုလသမဂ္ဂတို့နိုင်ငံတကာတို့ကအစဝေဖန်တာတွေရှိရဲ့ဆိုတော့ဒီလိုမျိုးဒီရခိုင်ကိစ္စကြောင့်ဒီကိုယ်ပေါ့လေမြန်မာနိုင်ငံအရေးကိုကုလသမဂ္ဂပြန်ကင်တွယ်လာတဲ့အခြေအနေမျိုးတွေရောပြန်ဖြစ်လာနိုင်လားကိုအောင်သူကြီးဆွေးနွေးပြပါအောင်ခင်ဗျာမိနစ်ဝက်လောက်တော့ချိန်ရပါသေးတယ
်။ဟုတ်ကဲ့ဟိုနိုင်ငံတကာဘက်ကတော့ကျွန်တော်တို့ဒီဟိုစံတမန်ရေးကိစ္စတွေမှာပေါ့နော်ကျွန်တော်ထင်တယ်ဒီနှစ်မှာတော့တစုံတရာအောင်မြင်မှုရပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အကြံပေးချင်တာကတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်မူဝါဒချမှတ်ရေးတွေမှာ stake holder ခေါ်တာပေါ့ဗျာအရေးပါတဲ့အင်အားစုအားလုံးကိုတိုင်ပင်ဆွေးနွေးမှုရှိဖို့လိုပါတယ်အထူးသဖြင့်ဒီအခုရခိုင်ကော်မရှင်ကိစ္စမျိုးမှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့မဆွေးနွေးပဲလုပ်တဲ့ဟာမျိုးပေါ့နော်ဆိုတော့ငင်းညာရေးကိစ္စတွေမှာလည်းအလားတူအရေးပါတဲ့အင်အားစု
ကိုဆွေးနွေးမှုနဲ့ကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ကျေးဇူးပါကိုအောင်သူကြီးကျွန်တော်တို့ဟိုဒီကိစ္စဆက်ပြီးတော့လင်းတင်ဆက်ပြီးတော့ဆွေးနွေးကြအောင်ကြားရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ကြံပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုအောင်လည်းဦးနဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးသွားတာပါ။ဒီ Style လေးလိုင်းအစီအစဉ်ကိုစနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့ဒီနေ့ကနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။ဒီဝေကနေစနေနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့ခရစ်စမတ်ဇေးတန်းကိုတိုက်ခိုက်သူဖြစ်တန်လျာရှိခံထားသူ NS Emery ရဲ့တူတော်ဆက်သူတူနဲ့ IS စစ်သည်ကြောင့်နှူးတို့ကိုတူနီးရှားအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့တူနီးရှားပြည်ထောင်စုဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။တန်လျာရှိခံထားသူ၃ဦးဟာဘာလင်မြို့အကြမ်းဖက်တိုက်ခိုက်ခံသူ NS Emery နဲ့အဆက်အသွယ်လုပ်သူတွေအကြမ်းဖက်ဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ကြမှာကြေညာထားပါတယ်ခင်ဗျာပါလက်စတိုင်းရဲ့နယ်မြေထဲမှာအစ္စရေးရဲ့အင်အားသစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကအတည်ပြုလိုက်ပါတယ်ဂျော်ဒန်မြေအနောက်ဘက်ကဂျေရုဆလင်မြို့အရှေ့ဘက်ခြမ်းကဂျူးရဲ့အင်အားသစ်တည်ဆောက်မှုပေါ်ဆန့်ကျင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကိုပူတဲ့ကမာကရထလုပ်တဲ့နိုင်ငံတွေကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ညာဟုကတန်တမာရေးအရာတုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတကော်မီရှယ်အိုဘားမားနဲ့အတူသမ္မတတာဝန်ကအနားမယူခင်မှာနောက်ဆုံးအကြိမ်ဖြစ်တဲ့အင်ဘီတော်ကနေခရစ်မတ်နှုတ်ခွန်းဆက်ရင်သမ္မတတာဝန်ထမ်းဆောင်ချိန်မှာဆောင်ရွက်ခဲ့တဲ့အောင်မြင်မှုတွေကိုပြောကြားသွားခဲ့ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကဆမ်ဘီဇာတောရဲကဘိုဂူဟာရမ်သဘုံအဖွဲ့ရဲ့စခန်းကိုသိမ်းယူနိုင်ခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီကစနေနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရဲနိုင်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Bill Andrade ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American သံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်အပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.